Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇွန်လ15ရက်နေ့ဗုဒ္ဓဦးနေ့မနေ့ပတ်အံလွင့်စီစဉ်တဲ့ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါရှင်တရင်မာဖြတ်မှုဆွဲချက်နဲ့ဗြိတိန်တရင်ထောက်29ဦးကိုရုရှားကပြည်ဝင်ခွင့်ကန့်သတ်လိုက်ပါတယ်အိန္ဒိယနိုင်ငံတွင်ဘာသာရေးသင်းမှာမို့ကြောင့်အိန္ဒိယထုတ်ကုန်တွေနဲ့ကတ္တာအေးလိုင်း၄ချောင်းလိုင်းတို့ကိုသပိတ်မှတ်ဖို့ပြည်ရင်းပြည်ပတောင်းဆိုတာနဲ့ထွက်လာပါတယ်မြန်မာကုလအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကမြန်မာကလေးငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့တိုက်တွန်းလိုက်ပါတယ်ဒီလိုသတင်းတွေကိုမတင်ငင်ထိုင်တဲ့အတူပြောပြပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီးမှတော့ကျွန်တော်တို့သတင်းဆောင်မနဲ့စက်သွင်းမြန်မြန်ချက်တွေကိုဇက်တိုက်တင်ပြပေးမှာဖြစ်ပါတယ
်ညနေ၄နာရီတော့ကစတွေ့တယ်ဥပ္ပောတဲ့လက်ပကအခိုးကြီးကအသက်80ဝန်းကျင်ပေါ်ပြန်တော့ဟောသူတရားကခွိုင်းကြီးတယောက်ရဲ့လုံးကိုတွေ့တယ်ခင်ဗျာမပြောလာနိုင်ဘူးအဲ့ဒါမှတတ်တယ်
စကိုင်းတိုင်းနဲ့မကွေးတိုင်းထဲမှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးလုပ်တဲ့အထက်မှာရသားတချို့အသက်ခံရသလိုကျေးရွာတချို့လည်းမီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်စုံကိုတင်ဆက်ပေးပါမယ်အဲ့ဒီနောက်မှာတော့အလုသမားခန်းစား권တွေကိုအပြေးဝမပေးလို့တဲ့ရန်ကုန်ဆက်မှုဇုံကလုံငန်းရှင်တချို့ကအချိန်ပိုင်းအလုသမားတွေကိုပဲပုံမငှားရနေပါတယ်။ဒါအပြင် ICC နဲ့ ICJ လိုနိုင်ငံတကာခုံရုံးတွေမှာတရားစွဲဆိုခံထားတဲ့မြန်မာစစ်ကောင်စီတွေနဲ့ပတ်သက်လို့တူရကီနိုင်ငံကလည်းလက်ခံစစ်ဆေးနေပါတယ်။ဒါအပြင်ဥရောပသမဂ္ဂအဖွဲ့ဝင်ကိုရှောက်ထားတဲ့ယူကရိန်းနိုင်ငံနဲ့ပတ်သက်လို့မကြာခင်ဆုံးဖြတ်ပေးတော့မယ်။စားတဲ့စောင်းမတွေကိုမကြခင်မှာပဲကျွန်တော်အပြည့်စုံကိုတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါ။အခုတော့သတင်းတွေကိုနန်းလောင်နဲ့မတ်သိင်ကြီးထိုက်တို့ကပြောပြပါရမယ်ခင်ဗျာ
။သတင်းမှာဖြတ်မှုဆွဲချက်နဲ့ဗြိတိန်သတင်းထောက်29ဦးနဲ့ကာကွယ်ရေးလုပ်ငန်းဖက်ကလူပုဂ္ဂိုလ်20ကိုရုရှားကအင်္ဂါနေ့မှာပြည်ဝင်ခွင့်ပိတ်ပင်ကတ်သတ်လိုက်ပါတယ်။ခုစီးရင်ထဲမှာပါတဲ့ဗြိတိန်သတင်းထောက်တွေဟာယူကရိန်းနဲ့ Donbas ကဖြစ်ရတွေ့အပါဝင်သတင်းသူသတင်းမာတွေကိုတမင်ရွက်ချက်နဲ့တစ်ဖက်သက်ဖြန့်နေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြလိုက်မှုရှိတဲ့လေလာဆန်းစစ်ချက်တွေနဲ့ Russophobia ဆိုတဲ့ရုရှားတွေအပေါ်ကြောက်စိတ်တွေဝင်လာအောင်ဗြိတိန်လူမှုအတိုင်းအဝန်အတွင်းလှုပ်ကိုင်နေကြတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ပြည်ဝင်ခွင့်ကတ်သက်ခံရသူတွေထဲမှာ BBC, Sky News, Times, Daily Telegraph, Independent နဲ့ Guardian တို့လိုထင်ရှားတဲ့သတင်းစာတိုက်ကနာမည်ကြီးသတင်းထောက်တော်များများလည်းပါပါတယ်။ကာကွယ်ရေးဖက်ကလူပုဂ္ဂိုလ်တွေထဲမှာတော့ရတက်ဘောဂျိုဂျီ Benjamin Key ကာကွယ်ရေးနဲ့ဒုံးရင်တိစမှုလုပ်ငန်း BAE System နဲ့ Thales UK ကအကြီးရအရာရှိတွေပါဝင်ပါတယ်။ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်ဗြိတိန်နိုင်ငံကဒေါ်လာ938တန်းကျော်ဖို့တန်ဖိုးရှိတဲ့လေကြောင်းရန်ကာကွယ်ရေးစနစ်တွေထောင်ချီတဲ့တင်ကပြမီဇိုင်းဒုံးတွေနဲ့လက်နက်ခဲယံမျိုးစုံညာနဲ့ချီစစ်ဖက်သုံးရင်တွေအပြင်အခြားကိရိယာတွေကိုထောက်ပံ့ထားတာပါ။ဒီအတော်အတွင်းမှာပဲယူကရိန်းနိုင်ငံအရှေ့ဘက်က Severodonetsk မြို့80ရာခိုင်နှုန်းကိုရုရှားတပ်တွေကထိန်းချုပ်လိုက်ပြီးလို့ဒေတာအုပ်ချုပ်ရင်မှုတယောက်ကပြောပါတယ်မြို့အထက်တရာ3စစ်စလုံးကိုရုရှားတပ်တွေကဖျက်ဆီးပစ်ခဲ့ပေမဲ့ဒဏ်ရာရသူတွေကိုကယ်ထုတ်ဖို့ယူကရိန်းတပ်တွေဆက်ပြီးစ조사နေလို့နေတယ်လို့ Luhansk ဒေတာအုပ်ချုပ်ရင်မှုကပြောပါတယ
်မလေးရှားစင်ကာပူနယူးဇီလန်နဲ့ဗြိတိန်တို့ပါဝင်တဲ့တက်တန်း52နှစ်ရှိအပြန်အလှန်ထောက်ပံ့ကူညီရေး၅နိုင်ငံကာကွယ်ရေးသဘောတူညီချက် FPDA ကိုတိုးချဲ့ပြီးစွန့်အင်မြင့်တင်ဖို့ဆောင်ရွက်မယ်အကြောင်းဗြိတိန်နဲ့ဒဏ္ဍာရီရအဖွဲ့ဝင်အရှ၄နိုင်ငံတို့ကကြေညာပါတယ်။စာချုပ်အရအဖွဲ့ဝင်တွေအနေနဲ့လက်နက်ကိုင်တိုက်ခိုက်မှုချင်းချမှုတွေအဖြစ်အပျက်တွေရှိလာရင်အဖွဲ့ဝင်တွေအချင်းချင်းညှိနှိုင်းဆောင်ရွက်ရေးနောက်သီးခြားဒါမှမဟုတ်လဲပူးတွဲဘလို့အရေးယူဆောင်ရွက်မလဲဆိုတာကိုညှိနှိုင်းဆုံးဖြတ်ကြရေးဖြစ်ပါတယ်။စီရေးအရဝင်ရောက်ဆွတ်ဖက်ရေးအတွက်တော့တိကျတဲ့တာဝန်ခံမှုမရှိပါဘူးစီရီးယားမာလာယားလို့တိကျတဲ့နေမြေပိုင်တဲ့အတွက် UK ကကာကွယ်ရေးအမှတ်ခံချက်ကိုရုပ်သိမ်းခဲ့ပြီးတဲ့နောက်ပိုင်း1980ခုနှစ်အတွင်းမှာဒီစာချုပ်ကိုစတင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တင်းင်းကနေနေ့ကစင်ကာပူမှာကျင်းပပြီးစီးခဲ့တဲ့၃ရက်ကြာ Shangri-La Dialogue လုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွင်း FPDA ရဲ့အဓိကအဖွဲ့ဖြစ်တဲ့ FPDM ၅နိုင်ငံကာကွယ်ရေးဝန်ကြီးများဆွေးနွေးပွဲမှာကာကွယ်ရေးဝန်ကြီးတွေတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာဒီကိစ္စထွက်ပေါ်လာတာဖြစ်ပါတယ်။ခေတ်သစ်လုံခြုံရေးဆိုင်ရာချင်းချောက်မှုတွေကို FPDA အနေနဲ့တင့်တင့်လျောက်ပတ်စွာကင်တွယ်ဆောင်ရွက်နိုင်ရည်အတွက်အစဉ်အလာလုပ်ငန်းစဉ်တွေမှာလက်ရှိပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဆောင်ရွက်ဖို့အပြင်အစဉ်အလာမဟုတ်တဲ့အသစ်ထွက်ပေါ်လာတဲ့ကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်မှုတိုးလာရည်အတွက်အစည်းအဝေးမှာဝန်ကြီးတွေဆွေးနွေးခဲ့တယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။
2023 January 6 ရက်နေ့ကအမေရိကန်လွှတ်တော်စီစဉ်ခံရတဲ့ဖြတ်ကိုစုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်ကကြိုတင်စီစဉ်ထားတဲ့ဗိုလ်ထုနဲ့ဂျာနာပွဲကိုအကြောင်းပြချက်မရှိဘဲနဲ့ရွှေ့ဆိုင်းလိုက်ပါတယ်။လာမယ့်ဂျာနာပွဲနေ့မှာတော့စီစဉ်တိုင်းဆက်ပြီးတော့ဂျာနာမှာပါ။တနင်္လာနေ့ဂျာနာပွဲတွင်ကတော့အမေရိကန်ရှိနေချောဟောင်းဝီလျံဘာသမရဟောင်းဒေါ်နယ်ထရမ့်လက်ထက်အင်ပီရိုအရာရှိတွေနဲ့သမရအကြံပေးအတော်များများလာရောက်ထွက်ဆိုခဲ့ပါတယ်။2020သမရအရွေးကပ်ပွဲမှာမဲမတမာမှုရှိခဲ့တဲ့ဆိုတော့မစ္စတာထရမ့်ရဲ့ဆွဆွဲပြောဆိုချက်တွေကအခြေအမြစ်မရှိကြောင်းနဲ့ရွေးကပ်ပွဲမှာသူရှုံးနိမ့်ခဲ့တယ်ဆိုတာသမရထရမ့်ကိုအကြီးကြီးပြောခဲ့ကြတယ်လို့လည်းထွက်ဆိုသွားကြတာပါ။ရွေးကပ်ပွဲမှာမမှန်မကန်လုပ်ရအတော်များများရှိခဲ့တဲ့ဆိုတော့သမရထရမ့်ရဲ့ပြောဆိုချက်တွေဟာလုံးဝမှားယွင်းပြီးတော့အတိတ်ပဲလည်းမရှိဘူးလို့ရှေ့နေချိုဟောင်းဘတ်စ်ကထွက်ဆိုသွားပါတယ်။မခံမရဖြစ်နေပုံရတဲ့သမရဟောင်းထရမ့်ကတကယ်အချက်အလက်တွေကိုစိတ်ဝင်စားပုံမရဘူးလို့လည်းရှေ့နေချိုဟောင်းကပြောပါတယ်။ပြီးခဲ့တဲ့2020သမရရွေးကပ်ပွဲအတွင်းပြည်내အတော်များများကမဲယုံနေမှာမဲမတမာမှုတွေရှိခဲ့တာကြောင့်ဒီမိုကရက်ပါတီကဂျိုးဘိုင်ဒန်သမရဖြစ်လာခဲ့ပေမဲ့လို့သူသာလင်ရွေးကပ်ပွဲတရားဝင်အနိုင်ရသူဖြစ်တယ်လို့ဒီကနေ့အထိလဲသမရဟောင်းထရမ့်ကပြောဆိုနေတာဖြစ်ပါတယ်
။အမေရိကန်သမရဂျိုးဘိုင်ဒန်ဟာလာမယ့်လအတွင်းအရှိအလဲပိုင်းကိုပထမဆုံးအချိန်သွားရောက်မှာဖြစ်ပြီးအစ္စရေးအသိမ်းပိုက်ခံအနောက်ဖက်ကမ်းနဲ့ဆော်ဒီအာရေဗျတို့ကိုသွားရောက်မှာဖြစ်ပါတယ်။သမရဘိုင်ဒန်ရဲ့ဇူလိုင်လ23ရက်နေ့ကနေ26ရက်နေ့အထိအရှိအလဲပိုင်းခီးစဉ်ကိုအမေရိကန်သမရအင်ဘူရောကအင်ကာနီမှာကြီးညာပါတယ်။အမေရိကန်သမရဘိုင်ဒန်အနေနဲ့ဒီမိုကရက်တစ်သမရလောင်းအဖြစ်ဆော်ဒီအာရေဗျကိုလူအခွင့်ရေးဆန့်နှုံးတွေကြောင့်အပေကံနိုင်ငံလို့သုံးနှုံးပြောဆိုခဲ့ပြီးအမေရိကန်နဲ့ဆော်ဒီကြားဆက်ဆံရေးကိုပြန်လည်ချင်းညှိဖို့ကတိပြုခဲ့ပြီးနောက်မှာဆော်ဒီခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။အမေရိကန်ချင်းဆိုင်သတင်းသမားဂျမဲကာရှိုဂျီကို2018ခုနှစ်ကတပ်ဖြတ်မှုမှာညွှန်ကြားခဲ့သူလို့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကသတ်မှတ်ထားတဲ့ဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့လည်းသမရဘိုင်ဒန်တွေ့ဆုံဖို့စီစဉ်ထားပါတယ်။အမေရိကန်သမရရဲ့ခီးစဉ်ကိုစောင့်မျှော်ကြိုဆိုနေကြောင်းဆော်ဒီတာဝန်ရှိသူတွေကလည်းပြောဆိုထားပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကမြန်မာနိုင်ငံကကလေးသင်ငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာပြည်သူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြားကအမိစားပင်နေဖြစ်နေကြရတယ်လို့ Losing a Generation ကြဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အစီရင်ခံစာမှာကုလူအထူးကိုယ်စားလှယ် Tom Andrews ကဖော်ပြထားပါတယ်။ဒီမိုကရေစီပြန်လည်ဖော်ဆောင်မှုမရှိဘဲနဲ့သူတို့အတွက်ပြည်လဲတဲ့အခြေအနေတစ်ခုဖန်နေမပေးနိုင်ဘူးဆိုရင်တော့မြန်မာကလေးငယ်တွေဟာကြဆုံးတဲ့မျိုးဆက်တစ်ခုဖြစ်သွားလိမ့်မယ်လို့လည်းအစီရင်ခံစာမှာသတိပေးဖော်ပြထားတာပါ။2023ခုနှစ်ဖေဖော်ဝါရီလတရက်နေ့ကစစ်အာဏာသိမ်းမှုဟာကလေးငယ်တွေအတွက်တော့ဘေးအန္တရာယ်ဆိုးကြီးဖြစ်တယ်လို့လည်းပြောထားပါတယ်။စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေရာဆွန့်ခွာထွက်ပြေးနေရသူတွေထဲမှာကလေးငယ်ပေါင်း35,000ကျော်ရှိပြီးတော့လုံခြုံမှုရှိတဲ့ကုလဒုက္ခသည်စခန်းအတွင်းရောက်နေတဲ့ကလေးက33,000ကျော်နဲ့အိနီဂျင်တိုင်းမြေတွေမှာခိုးလုံနေကြတဲ့မြန်မာဒုက္ခသည်ကလေးငယ်ပေါင်းတန်တဝက်ကျော်ရှိတယ်လို့လည်း Tom Andrews ရဲ့အစီရင်ခံစာအနစ်ချုပ်မှာဖော်ပြထားပါတယ်။ဆီအာနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကတရားလက်လို့ဖမ်းဆီးခဲ့တဲ့ကလေးငယ် 1,400 ရှိပြီးတော့လက်ရှိချိန်တွင်ဒဇဂန်အဖြစ်ထိန်းသိမ်းထားတဲ့ကလေး62ယောက်ထက်မနည်းရှိတယ်လို့လည်းပြောပါတယ်။ဖမ်းဆီးထားစဉ်ရိုက်နှက်တာ Secret Me နဲ့တို့တာအစားငတ်ရေငတ်ထားတာစတဲ့ဤမျိုးစုံနဲ့ညှဉ်းပန်းခံရတဲ့ကလေးပေါင်းက142ဦးရှိတယ်လို့လည်းပြောထားပါတယ်။ကာကွယ်ဆေးပုံမှန်ထိုးခွင့်မရတာကိုဝန်တွေအဟာရမပြည့်တာကြောင့်မလိုလားအပယ်နဲ့ကလေးငယ်တွေတိတ်ဆုံးနိုင်ခြင်းရှိနေတဲ့အပြင်ကြောင်မတက်နိုင်တဲ့ကလေးက8.8တန်းရှိတယ်လို့လည်းဆိုပါတယ်မြန်မာကလေးငယ်တွေအခြေခံလူအခွင့်အရေးခန်းစားနိုင်အောင်လို့ကဘာကအတန်းနိုင်ဆုံးအာယုံဆက်ဆောင်ရွက်ပေးဖို့လဲကုလအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်
ကမ္ဘာမှာဒုတိယလူဦးရေအထူးထက်ဆုံးအိန္ဒိယနိုင်ငံတွင်ဘာသာရေးတင်းမာမှုတွေကြောင့်နိုင်ငံတွင်းနဲ့နိုင်ငံပြင်ပကတက်ကြွလှုပ်ရှားသူတချို့ကအိန္ဒိယထုတ်ကုန်တွေနဲ့ကတာအဲဝေးစ်တို့ကိုသပိတ်မှောက်ဖို့တောင်းဆိုလာကြပါတယ်။မွတ်စလင်နိုင်ငံတွင်မှာအိန္ဒိယထုတ်ကုန်အလုံးကိုသပိတ်မှောက်ကြဖို့ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်မှာတောက်ချန်နေကမွတ်စလင်ထောင်နဲ့ချီဆန္ဒပြကြွေးကြော်ချီတက်ခဲ့ကြပါတယ်။ကမ္ဘာမွတ်စလင်အသံအဝိုင်းကညီညွတ်တဲ့အိန္ဒိယထုတ်ကုန်တွေကိုတစ်ကမ္ဘာလုံးကသပိတ်မှောက်ကြဖို့တောင်းဆိုတယ်လို့ဘင်္ဂလားဒေ့ရှ်အစ္စလာမစ်ပါတီရဲ့အကြီးအကဲမောလာနာအီမာခီယာအလန်ကပြောဆိုကြောင်း AP ကဖော်ပြပါတယ်။ တီးခြားဖြစ်ရက်ကတော့အိန္ဒိယရဲ့အာဏာရ BJP ပါတီရဲ့အဖွဲ့ဝင်တွေရဲ့အစ္စလမ်စန့်ကျင်ရေးပြောဆိုချက်လို့ဆိုပြီးတန်တမာရေးအရာကာတာနိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်တာကိုဆန့်ကျင်တဲ့အနေနဲ့တချို့သောဟိန္ဒူတက်ကြွလှုပ်ရှားသူတွေကလည်း #boycottQatarAirways လို့သုံးပြီးဆန့်ကျင်လှုပ်ရှားနေကြပါတယ်ရှင်
ပြောက်ဆုံးနေတဲ့ဗြိတိရှားသတင်းထောက်ဒွန်ဖီလစ်နဲ့ဌာနေတိုင်းရင်းသားရေးရာကျွမ်းကျင်သူဘရူနိုပီရာတို့အတွက်တရားမျှတမှုရှိစေရင်းနဲ့ပြောက်ဆုံးမှုနဲ့ပတ်သက်လို့အဖြေထုတ်ပေးဖို့ဘရာဇီးတရားရေးဌာနရှိမှလူရေးစုဝေးဆန္ဒပြကြပါတယ်
လူ
အသက်တွေခါနေတိုင်းရင်းသားတွေရဲ့အသက်ကိုခုခံကာကွယ်ဖို့ကျွန်တော်တို့ဆန္ဒပြတာပါပျောက်ဆုံးနေတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေအတွက်တရားမျှတမှုရှိဖို့ရောသဘာဝပတ်ဝန်းကျင်ကိုကာကွယ်ဖို့အတွက်ပါဆန္ဒပြတာပါလို့ဆန္ဒပြနေမှာပါဝင်သူထိုင်းနေတိုင်းရင်းသားကူမူဒန်ဝီရှိဖာကပြောသွားတာပါရှာဖွေလုပ်ငန်းတွေအဆုံးသတ်လို့နေလာပြီလို့လည်းထာနေတိုင်းရင်းသားတွေကပြောပါတယ်ဝီလန်ခေါင်ပြတဲ့နိုင်ငံအနောက်ပိုင်းကိုလံဘီယာနဲ့ပီရူးနိုင်ငံနဲ့ဆက်အနီးမြစ်တစ်ခုမှာလွန်ခဲ့တဲ့တပတ်ကျော်ကသူတို့နှစ်ဦးပျောက်ဆုံးသွားတာဖြစ်ပါတယ
်ဆီးရီးယားရဲ့နေဆက်ဖြတ်ကျော်ကူညီထောက်ပံ့မှုဆိုင်ရာဆုံးဖြတ်ချက်ကိုကုလသမဂ္ဂဘက်ကတက်တန်းတိုးပေးရေးအကူအညီပေးရေးအဖွဲ့တွေကတောင်းဆိုကြပါတယ်ဒီဆုံးဖြတ်ချက်ကိုပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာ6လတက်တန်းထပ်တိုးထားတာပါပြည်ပခအတိုင်းတာကြောင့်နေဆက်ဖြတ်ကျော်ထောက်ပံ့မှုကိုအနည်းဆုံး12လအထိထပ်ပြီးတက်တန်းတိုးဖို့လိုအပ်ကြောင်းနိုင်ငံတကာချက်ချင်းနီကော်မတီနော်ဝေဒုက္ခသည်ကောင်စီနဲ့ Save the Children အဖွဲ့တို့အပါအဝင်အကူအညီပေးရေးအဖွဲ့တွေကလက်မှတ်ရေးထိုးထားတဲ့အိတ်ဖွင့်ပေးစာကိုကုလသမဂ္ဂလုံခြုံရေးကောင်စီထံကိုပေးပို့ထားတာဖြစ်ပါတယ်ရှင
်။ဒရင်တွေကိုမှလန်းဒရင်တွေကိုနားလောင်တဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့ဒရင်စောင်းမားနဲ့ဒရင်ပေးပို့ချက်တွေကိုထုတ်လွှင့်ပါတော့မယ်။ပထမဦးဆုံးအနေနဲ့ကတော့ယူကရိန်းနိုင်ငံကို EU ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်လက်ခံတဲ့မခံတဲ့ဥရောပကော်မရှင်ကမကြခင်ဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီဆုံးဖြတ်ဖို့ကဥရောပကော်မရှင်တစ်ခုလုံးရဲ့တခဲနဲ့ထောက်ခံတည်ပြချက်လိုအပ်တယ်လို့ဒီလ23ရက်နဲ့24ရက်နဲ့ EU ထိပ်သီးဆွေးနွေးပွဲမှာဒီကိစ္စအခြေတင်ဆွေးနွေးကြမှာဖြစ်ပါတယ်။ယူကရိန်းကိုအဖွဲ့ဝင်အဖြစ်လက်ခံဖို့ EU ခေါင်းဆောင်တချို့ကထောက်ခံကြောင်းပြောဖို့တွန်းဆုတ်နေတာလည်းရှိပါတယ်ဒီအကြောင်းကိုပိုလန်နိုင်ငံဝါဆော့မြို့က VOA သတင်းတောက်သတင်းပေးပို့ထားတာကိုမက်ခင်ဖြူတွေကပြောပြပါလိမ့်မယ
်ယူကရိန်းကို EU ဖွဲ့ဝင်နိုင်ငံအဖြစ်လက်ခံသင့်မသင့်ကိစ္စ EU ဖွဲ့ဝင်နိုင်ငံတွေကြားမှာရှေ့သတင်းပတ်ထည်အခြေတင်ဆွေးနွေးကြဖို့ရှိနေတာနဲ့အမျှဒီအတွက်ယူကရိန်းဘက်ကပြင်ဆင်မှုတိုးတက်မှုအခြေအနေဘာတွေရှိနေသလဲဆိုတာဆွေးနွေးဖို့ဥရောပကော်မရှင်ဥက္ကဋ္ဌဦးဆလာဖွန်ဒါလီယွန်ဟာသိမကြခင်တုန်းကပဲယူကရိန်းနိုင်ငံ Kiev မြို့တော်ကိုသွားရောက်ခဲ့ပြီးယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီနဲ့တွေ့ဆုံခဲ့ပါတယ
် No shortcuts no wildcard standards and conditions have to be met because
EU ဖွဲ့ဝင်ဖြစ်ဖို့ကအလွယ်ဖြလန်းမရှိသလိုတတ်မှတ်စံတန်ဘိုးတွေနဲ့အညီဖြစ်ရပါမယ် EU ဖွဲ့ရဲမှာဒါကိုအားလုံးလိုက်နာရပါတယ်အဖွဲ့ဝင်28နိုင်ငံလုံးဒီလိုစံနှုန်းတွေထိန်းထားဖို့ဆိုတာလွယ်တဲ့ကိစ္စတော့မဟုတ်ပါဘူ
း EU ဖွဲ့ဝင်ဖြစ်ရေးယူကရိန်းရဲ့အချင်းကြားကြိုးပမ်းမှုတွေဟာ2014ခုနှစ်မှာတော့မေဒန်တော်လန်ကြီးလို့အများသိကြတဲ့နိုင်ငံရဲ့ဂုဏ်သိက္ခာဆိုင်ရာတော်လှန်ရေးတရက်ပေါ်ပေါက်တဲ့အထိဖြစ်လာခဲ့ပါတယ်။ရုရှားလူလာသူတွေရဲ့အဓိကထောက်ခံမှုကိုရခဲ့တဲ့ယူကရိန်းသမ္မတဟောင်းဗစ်ကတာ ယူချန်ကိုက EU နဲ့ဂုဏ်သိက္ခာသဘောတူစာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆဲခဲ့ပြီးတဲ့နောက်မှာနိုင်ငံအနှံ့ကန့်ကွက်ဆန္ဒပြပွဲတွေနဲ့တော်လှန်ရေးတရက်ဖြစ်လာခဲ့တာပါ။ EU နဲ့ဂုဏ်သိက္ခာသဘောတူစာချုပ်ကိုတော့ယူချန်ကိုပြုတ်ချခဲ့ပြီးတဲ့နောက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။EU အဖွဲ့ဝင်ဖြစ်လာဖို့အတွက်ကိုတော့ဖေဖော်ဝါရီလ24ရက်ယူကရိန်းကိုရုရှားကျူးကျော်ပြီးရပ်ပိုင်းထွင်မှာပဲလက်ရှိသမ္မတဇလန်စကီကရှောက်ထားမှုလုပ်ငန်းစဉ်အစဉ်အဆက်ပြန်ဆခဲ့ပါတယ်။ဒါပေမဲ့ Netherlands, Belgium, Denmark နဲ့ Austria အပါအဝင် EU အဖွဲ့ဝင်နိုင်ငံတချို့ကယူကရိန်းကိုလက်ခံဖို့တွန်းဆုတ်နေကြတာပါ။ဒါက EU အဖွဲ့ဝင်တွေကြားအတွင်းပိုင်းပြဿနာဖြစ်တယ်လို့ယူကရိန်းဒုတိယနိုင်ငံခြားရေးဝန်ကြီး Emily Zaparova ကပြောပါတယ်။
The main is that it is not about Ukraine it is something that is about within EU
အခြေခံပြဿနာက Ukraine နဲ့မဆိုင်ပါဘူး EU ဖွဲ့ဝင်နိုင်ငံတွေကြားအမြင်ကိုသဘောထားကွဲလွဲမှုတွေကြောင့်မှာ EU ရဲ့အနာဂတ်နဲ့ပတ်သက်လို့သဘောထားအမြင်တွေကွဲနေတာမှာအထူးသဖြင့် Balkan ဒေသအနောက်ပိုင်းနိုင်ငံတွေကို EU ဖွဲ့ဝင်အဖြစ်လက်ခံဖို့ဆိုတာတော်တော်လေးအချိန်ကြာလေးရှိပါတယ်အဖွဲ့ဝင်ဖြစ်ဖို့စောင့်နေရတဲ့နိုင်ငံတွေစီးရင်ရှိပါတယ
်ဥရောပကောင်စီဆိုင်ရာ Ukraine ကိုယ်စားလှယ်ဖွဲ့ကိုဦးဆောင်တဲ့ Maria Masensiva ကတော့ယူကရိန်းအနေနဲ့ EU အဖွဲ့ဝင်ဖြစ်ရေးလိုက်နာရမယ့်စီမင်းစည်းကမ်းစံတန်မိုးတွေနဲ့အညီလိုက်နာကျင့်သုံးမှုသဘောတူညီချက်အတိုင်းဆောင်ရွက်နေတာတွေက63ရာခိုင်နှုန်းပြီးစီးနေပြီလို့ပြောပါရယ်
It's going to be a green sign for for Ukraine and the project of the EU which started back in 1990s. ပုံမှန်ကောင်းအောင်တည်ဆောက်ဖို့
ငင်းချမ်းရေးအတွက်အဖွဲ့တစ်ခုဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့1950ပြည်လွန်နှစ်မှာစတင်ခဲ့တဲ့ EU ရဲ့ရည်မှန်းချက်တွေနဲ့ယူကရိန်းနိုင်ငံအတွက်တော့အခြေအနေကောင်းမှာကျမတို့တွေပုံမှန်စုစည်းပြီးဖွံ့ဖြိုးတိုးတက်လာစေဖို့အတွက်ဖြစ်ပေမဲ့ပူတင်အတွက်တော့အခြေအနေဆိုးပါကျမတို့ကို EU ကမလိုလားဘူးဆိုတာမျိုးပူတင်ပြောလို့မရတော့ပါဘူး
ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ဆိုင်ရာအမေရိကန်သံအမတ်ကြီးမိုက်ကယ်ကာဘန်နာကလည်းအနောက်နိုင်ငံတွေနဲ့ယူကရိန်းပုံမှုပူးပေါင်းပါဝင်နိုင်ရေးဟာအမေရိကန်လိုလားတဲ့ကိစ္စဖြစ်ပါတယ်လို့ပြောပါတယ
် This is the best way for Ukraine to anchor itself in a set of institutions that preserve its democracy its sovereignty
Ukraine နိုင်ငံအနေနဲ့သူ့ရဲ့ဒီမိုကရေစီအချို့အချာနည်းမြေပိုင်ဆိုင်မှုနဲ့တည်ကြားတည်ရှိမှုဒါတွေအားလုံးကိုထိန်းသိမ်းထားနိုင်တဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာကိုအခုနည်းနဲ့အကောင်းဆုံးပြသတာဖြစ်ပါတယ်ဒါကိုကျွန်တော်တို့ထောက်ခံသလိုဟိုးအရင်ကတည်းကထောက်ခံလာခဲ့တာပ
ါယူကရိန်းအနေနဲ့ဒီစစ်ပွဲကြီးပြီးသွားတာနဲ့အရင်ထက်ပိုပြီးခိုင်မာအားကောင်းတဲ့ပိုမိုကြမ်းကြမ်းခံညီညွတ်တဲ့နိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့လည်းတန်မတ်ကြီးကမ္ဘာနာကပြောပါရရှင
်ဒါကတော့ယူကရိန်း EU အဖွဲ့ဝင်ဖြစ်ခွင့်ရမရအခြေအနေနဲ့ပတ်သက်ပြီးတော့မက်ကင်ဖြူတွေပြောပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်တွင်းကအခြေအနေတချို့ကိုတင်ပြပါဦးမယ်စကိုင်းတိုင်းဒေသကြီးစစ်ကောင်စီကစကိုင်းတိုင်းဒေသကြီးနယ်မြေတချို့မှာစစ်ကောင်စီကနယ်မြေရှင်းလင်းတွေလုပ်နေတဲ့အတွက်ပလဲမြို့နယ်လက်ပုကန်ကျေးရွာကဒေသခံ3ဦးတပ်ဖြတ်ခံရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောဆိုပါတယ်မကွေးတိုင်းပေါင်းမြို့နယ်မှာဆိုလို့ရှိရင်လည်းကျေးရွာတွေမိရှုခံနေရပြီးအရသာတွေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်လက်ပြောပြပါမယ်စကိုင်းတိုင်းထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရေးတင်းမာနေတဲ့ပလဲမြို့နယ်တွေကလက်ပုကန်ကျေးရွာအနီးမှာဇွန်လ23ရက်နေ့ကစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။မိုင်းဆွဲတိုက်ခိုက်ခံရပြီးနောက်စစ်ကောင်စီတပ်တွေဟာလက်ပုကန်ကျေးရွာတဲကိုဝင်ရောက်လာပြီးနယ်မြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်။စစ်ကောင်စီတပ်တွေပြန်လည်ထွက်ခွာသွားပြီးနောက်ညနေပိုင်းအချိန်မှာတပ်ဖြတ်ခံထားရတဲ့ဒေသခံတပ်ကြီးရွယ်အို2ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရပြီးဇွန်လ14ရက်မနေ့ပိုင်းမှာရုပ်အလောင်း1လောင်းထပ်မံတွေ့ရှိခဲ့ရပါတယ်။စုစုပေါင်းရုပ်အလောင်း3လောင်းတွေ့ရှိခဲ့ရတာပါ။ဒီအခြေအနေနဲ့ပတ်သက်လို့ပလဲမြို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူတူကအခုလိုပြောပါတယ
်။လက်ပကံနဲ့နှုတ်ကံကမှာမိုင်းဆွဲတိုက်ခိုက်ခြင်းတို့ခံလိုက်တဲ့အခါအဲဒီတော့လက်ပကံကလည်းဝင်ပြီးတော့တို့တို့ကိုမလုပ်တဲ့ကိစ္စကိုလုပ်သွားတယ်။မျက်နှာလေးလိုက်တော့ကစတွေ့တယ်။သူ့ပေါ်တဲ့လက်ပကံကအဖိုးကြီးကမြအသက်80ဝန်းကျင်ပေါ်ကျန်တော့ဟောသူတရားကဆိုင်းကြီးရောက်တဲ့လုံးကိုတွေ့တယ်ခင်ဗျာ။မပြားလာနိုင်ဘူးအဲဒီတော့မှတတ်ထားခဲ့တယ်။ဟောနောက်တစ်ယောက်လုံးကဒီနေ့မှတွေ့တယ်ခင်ဗျာ။
လက်ပုကံကျေးရွာဟာပလဲမြို့နဲ့6မိုင်ခန့်လောက်သာကွာဝေးတဲ့ကျေးရွာဖြစ်ပါတယ်။ဇွန်လ14ရက်နေ့ညနေပိုင်းမှာမြို့ပေါ်မှာရှိတဲ့ပလဲမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။သေဆုံးတာနဲ့ပတ်သက်လို့တော့တိကျအတိမပြုတ်နိုင်ပါဘူး။မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လည်းစစ်ကောင်စီတပ်ကနယ်မြေရှင်းလင်းတာတွေလုပ်နေပြီးကျေးရွာတွေမိရှုခံနေရပါတယ်။ဇွန်လ12ရက်ကပေါင်းမြို့နယ်တောင်ပိုင်းကကျေးရွာ6ရွာမိရှုခံခဲ့ရပြီးအရသားတဦးမိလောင်တေဆုံးခဲ့တယ်လို့ပောက်ဒေသခံတဦးကပြောဆိုပါတယ
်။လေလားရဲ့ဝက်စုရဲ့မိသားရဲ့ပြီးတော့6ရွာမိသားရွာအရင်ဆုံးဆိုတာကျောင်းမိသားကတော့တယောက်ကတော့အိမ်ပေါ်မှာလေပေါင်းကြီးဆိုတဲ့သူကအိမ်ပေါ်မှာပဲသူ့အိမ်ကိုတော့သူကဘာတို့လိုက်မှမလုပ်ဘူးတော့အိမ်ပေါ်မှာလည်းလောင်မိတ်ကမိရှုခံတတ်ခံရတယ်လို့
ပြီးခဲ့တဲ့ဧပြီလတည်းကစစ်ကောင်စီရဲ့စစ်လက်နက်ပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသိမ်းဆီးလိုက်ပြီးနောက်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားပြီးစစ်ကောင်စီကလေကြောင်းကနေပါရှင်းလင်းတာတွေလုပ်ခဲ့ပါတယ်။အဲဒီနောက်စစ်ကောင်စီကပေါင်းမြို့နယ်တောင်ပိုင်းကိုနယ်မြေရှင်းလင်းတာတွေလုပ်ခဲ့တဲ့အတွက်ကျေးရွာ20ကျော်ကနေအိမ်အလုံးပေါင်း900နီးပါးလောက်မိရှုခံခဲ့ရပြီးထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုရှောင်တိမ်နေရပါတယ်။ပေါင်းမြို့နယ်တောင်ပိုင်းကိုစစ်ကောင်စီကအစားအစာစေဝါသဲယူခွင့်တင်းကျပ်ပိတ်ပင်ထားတဲ့အတွက်ဒေသခံတွေမှာစေဝါပြတ်လတ်တာတွေကြုံတွေ့နေရပြီးအကူအညီတွေလိုအပ်နေပါတယ ်။ဒါကတော့စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကကျေးရွာတွေမိရှုခံရတာနဲ့လူရပ်သားတွေတည်ဆုံရတဲ့အကြောင်းကိုတင်ပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ရန်ကုန်ဘက်ကအလုသမားနဲ့ဆိုင်တဲ့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါောင်းမယ်။အခြေခံလောက်ကလာစားနဲ့အချိန်ပိုကြေးအပါအဝင်ဆက်ယုံလုပ်သားတွေရဲ့ခံစား권တွေကိုမပေးလိုကြတဲ့အတွက်ရန်ကုန်တိုင်းစံပုစုံတွေကလုပ်ငန်းရှင်အများစုဟာအမြဲတမ်းဝန်တန်းတွေနေရာမှာအချိန်ပိုင်းနေစားအလုပ် တမားတွေပဲဒုက္ခလာစားနေနေနဲ့အစာထိုးခံလာကြပါတယ်။ဒီတော့အတွင်းမှာလည်းအလုတမားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်ပြီးတော့အလုရှင်အလုတမားအငင်းပွားမှုတွေကအတော်များလာတယ်လို့အလုတမားသမဂ္ဂတွေကပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြပါလိမ့်မယ်
။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာစက်မှုဇုံလုပ်ငန်းရှင်တချို့အတွက်အလုတမားအခွင့်အရေးကိုလက်လူရှုပြီးဥပဒေမဲ့လုပ်ရက်တွေကိုပေါ်ပေါ်တင်တင်ချိုးဖောက်ခွင့်ရနေတဲ့အချိန်ဖြစ်တယ်လို့အလုတမားသမဂ္ဂတွေကပြောပါတယ်။အလုတမားတွေကသူတို့ရာသီနဲ့အခွင့်အရေးတွေကိုဆန္ဒပြတောင်းဆိုတဲ့အခါမှာတော့သူတို့ကိုအလုကဖြုတ်ပစ်ပြီးလွတ်လပ်သွားတဲ့နေရာတွေမှာစာချုပ်စာတမ်းမလိုတဲ့နေစားအလုတမားတွေကိုအခကျင်းဝင်နည်းနည်းနဲ့အစားထိုးခန့်လိုက်ကြပါတယ်။ဒါကရန်ကုန်တိုင်းကစက်မှုဇုံတွေမှာလက်ရှိကြုံနေရတဲ့ပြဿနာတွေဖြစ်တယ်လို့မြန်မာနိုင်ငံအထွေထွေအလုတမားသမဂ္ဂများFGWM ရဲ့ဥက္ကဋ္ဌဒေါ်မိုးသဏ္ဍာန်မြင့်က VOA ကိုပြောပါရစေ။
အချို့တွေကပါမနေဝင်တန်းတွေကိုဖြတ်ချပြီးတော့ဒီမိသားပေါ့နော်။ဥပဒေကျမဒီပေါ်ပေါ်နဲ့ခေါ်ခိုင်းကြတယ်ပေါ့နော်။ပါမနေကိုရှင်ရင်းနေကတော့ကတည်းကပြီးရမယ်။အခြားတော့အထူးခံစားချက်တွေပြီးရမယ်ပေါ့နော်။အဲ့တော့သူတို့ကပါမနေတပါးလေးအကြောင်းမျိုးကြားပြီးတော့ဥပဒေအချက်ကြီးမပေးရဖြတ်တာမျိုးတွေရှိတယ်လို့စိတ်ညစ်ပြီးဖြတ်အောင်လုပ်တဲ့ပုံစံမျိုးတွေရှိပြီးတော့အဲ့ဒီလိုတမားတွေကမိသားဖြစ်ပြန်တယ်ဝင်ရောက်လာတဲ့ပုံစံမျိုးကဒီပေါ်ပေါ်နဲ့ထိုင်ကြလို့ခိုင်းတယ်ချင်းချင်းတို့ချင်းကြဒီလိုအချိန်ကြီးကမှဒီကမှအများစုကြံရေးခံစားရပါတော့နော
်နေစားအလုတမားကိုအထည်ချုပ်ဆက်ယုံတွေမှာအစားထိုးခန့်လာတဲ့အလေးအထကိုစက်မှုဇုံဆက်ယုံအများစုကကျင့်သုံးနေကြတာပါဒီနည်းနဲ့အလုတမားတွေရဲ့လှုပ်အားကိုအမျက်ထုတ်ဖို့ကြိုးစားလာကြတယ်လို့သွေးစည်းညညွတ်သောသမဂ္ဂများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ်
ရှိပြီဒါမှမလည်းအဲ့လိုပဲရှင်။ဘာလို့ဆိုတော့အဲ့ကံဆိုင်လို့ပြောမလားဘယ်လိုပြောမလဲ။ဟိုမြေစားလို့ပြောမလား။အဲ့လိုဝင်နေနေရတာတော့သူကပြုတ်ပလိုက်နေနောက်ပိုင်းကြက်တနာမပြတ်ဘူး။ကြောက်ကြီးတွေမျက်နှာကြီးတွေလည်းပေးပြမလို့ကဟိုဒီနေ့နဲ့ပေးတာကိုဒီနေ့အတွက်ဘလောက်လို့ဒီဟာအတွက်ဘလောက်လို့အဲ့လိုပေးတဲ့အခါကျတော့ဟိုဖာမင်းဝင်နေနေဆိုတော့ပို့ပြီးတော့ဟိုလောက်ပိုင်းကြက်ထုတ်လို့ပို့ရတယ်။အဲ့လိုဒီမျိုးတော်တော်များများအဆုံးချလာတာတွေ့ရတယ်။
အနာသိမ်းပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့ PR တွေကြောင့်မြန်မာနိုင်ငံကထွက်သွားတဲ့ပြည်ပကုမ္ပဏီကြီး25ခုလောက်ရှိပါတယ်။အထည်ချုပ်လုပ်ငန်းတချို့လည်းကုန်ကျမ်းမရတာ၊လုံခြုံရေးစိုးရိမ်ရတာတွေကြောင့်ပိတ်လိုက်ရတာတွေလည်းရှိပါတယ်။ဒါပေမဲ့စစ်ကောင်စီလက်ထက်မှာနိုင်ငံခြားယင်းနှိမ့်နှံမှုရဲ့83ရာခိုင်နှုန်းကျော်ကတရုတ်ဖြစ်လာတယ်လို့ ISP မြန်မာရဲ့မကြာသေးခင်ကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။စစ်ကောင်စီဘက်ကလည်းပြည်ပယင်းနှိမ့်နှံမှုတွေပြန်ပြီးတိုးတက်လာတယ်ဆိုတာကိုသတင်းထုတ်ပြန်ချက်တချို့မှဖော်ပြထားပါတယ်။ပြည်တွင်းအခြေအနေတွေကြောင့်မြန်မာပြည်ထဲကထွက်သွားတဲ့နိုင်ငံဆောင်ကအထည်ချုပ်လုပ်ငန်းတွေကိုတရုတ်လုပ်ငန်းရှင်တွေကပြန်ဝယ်လိုက်တာကြောင့်အထည်ချုပ်လုပ်ငန်းကပြန်လည်ပတ်လာတယ်လို့အလုသမားအရေးလုံနေသူတွေကပြောပါရယ်။ဒါပေမဲ့အလုသမားအခွင့်အရေးချိုးဖောက်ခံရတာတွေနဲ့နစ်နာမှုတွေကတော့အရင်ကထက်ပိုများလာတယ်လို့ပြောပါရယ်။လက်ရှိမှာလည်းအထည်ချုပ်လုပ်ငန်းအများစုမှာတရုတ်နဲ့ကိုရီးယားလုပ်ငန်းရှင်တွေကနေရာယူထားပါရယ်။အလုရှင်အလုသမားအငင်းပွားမှုအများဆုံးကြုံနေရတဲ့စက်ရုံတွေကလည်းတရုတ်လုပ်ငန်းရှင်ပိုင်တဲ့စက်ရုံတွေများတယ်လို့ဒေါ်မိုးစန္ဒမြင့်ကအခုလိုပြောပါဗျ
။ကျမတို့အဖွဲ့ချုပ်ဟာရှိနေတယ်ဒီအဖွဲ့ဝင်စက်ရုံတွေမှာတော့ဒီ order တွေရဲ့အခြေအနေကပုံမှန်မရှိဘူး။ပြတ်လက်သွားတာမျိုးလည်းရှိတယ်လို့ order ရဲ့ဒီနောက်ဆုံးလက်ကျန်တွေကိုဖြတ်နေတဲ့အတွက်ကိုဒီအစမတန်ခေါ်ပြီးတော့လေတက်နေတာမျိုးတွေလည်းရှိတယ်ပေါ့နော်။ရခင်ကာလအခြေအနေမျိုးနဲ့တော့ဆိုင်ကတော့မြန်မာမှာအော်ဒါပုံမှန်လက်တက်နေတဲ့အခြေအနေမျိုးတော့ကျမတို့သတိရအောင
်စစ်ကောင်စီအာဏာယူပြီးတဲ့နောက်မှာအလုသမားတတ်မှတ်ကတွေကိုတရားမဝင်အဖွဲ့အစည်းတွေအဖြစ်ကြီးညာလိုက်တဲ့အတွက်အခုလိုအချိန်မှာအလုသမားတွေကိုအကာအကွယ်ပေးမဲ့အဖွဲ့အစည်းကမရှိတော့ပါဘူးကဲယောဂါနဲ့အာဏာသိမ်းမှုကြောင့်ပြည်တွင်းမှာအလုအကင်ပေါင်း2သိန်းနီးပါးလောက်ဆုံးရှုံးခဲ့တယ်လို့ ILO ရဲ့အစီရင်ခံစာတစ်ခုမှဖော်ပြထားပါတယ်အဲ့ဒီအထက်မှာအထည်ချုပ်လုပ်ငန်းတွေနဲ့ခီးသွွားလုပ်ငန်းကပိုပြီးတော့ထိခိုက်ခဲ့တာပါအလုတ်ကင်ဆုံးရှုံးရသူတွေထဲမှာအမျိုးသမီးဥယေကအမျိုးသားဥယေထက်ပိုများပါတယ်။အလုတ်လက်မဲ့ရဲ့နောက်ဆက်တွဲကစားဝတ်နေရေးကြက်သေးတဲ့ပြဿနာတွေအပြင်နောက်ဆက်တွဲကိစ္စတွေကိုပါတက်ရောက်နိုင်တယ်လို့အလုတ်သမားအရေးကုညီဆောင်ရွက်နေသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာပါခင်ဗျာ။ဆက်လက်ပြီးတော့တင်ပြပေးမယ့်အကြောင်းအရာကတော့ ICJ နဲ့ ICC လို့နိုင်ငံတကာတရားရုံးတွေမှာတရားစွဲဆိုရင်ဆိုင်နေရတဲ့မြန်မာဆွဲဆိုတာကိုရင်ဆိုင်နေရတဲ့မြန်မာစစ်ကောင်းဆောင်တွေကိုအာဂျင်တီးနားအပြင်တူရကီလိုနိုင်ငံတနိုင်ငံချင်းစီကလည်းတရားဆွဲဆိုမှုတွေကိုလက်ခံစစ်ဆေးနေပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဟာနိုင်ငံတကာရာဇဝတ်မှုဖြစ်တယ်လို့အမှုဆွဲဆိုချက်ကိုလက်ခံတဲ့တူရကီတရားရေးဝန်ကြီးဌာနကဘယ်လိုကင်တွယ်စုံစမ်းစစ်ဆေးသွားဖို့ရှိပါသလဲဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကဆက်လက်ပြောပြပါလိမ့်မယ်။
ICJ နိုင်ငံတကာတရားရုံးနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတွေမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်အပါအဝင်အခြား ပြစ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်ကောင်ဆောင်တွေကို2021ခုနှစ်ဖေဖော်ဝါရီမှာဆက်အာဏာသိမ်းမှုနဲ့ပတ်သက်လို့နိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ဆိုတဲ့ဆွဲချက်ကိုတူရကီတရားရေးဝန်ကြီးဌာနကလက်ခံပြီးစတင်စုံစမ်းစစ်ဆေးနေပါတယ်။နိုင်ငံတစ်နိုင်ငံရဲ့အာဏာပိုင်တွေကိုလူ့ခွင့်ရေးချိုးဖောက်မှုဆွဲချက်နဲ့နိုင်ငံတကာယာစွေးမှုအဖြစ်လူ့ခွင့်ရေးအဖွဲ့တစ်ဖွဲ့ကအခြားနိုင်ငံမှာအမှုတင်သွင်းတဲ့အပေါ်အဲ့ဒီနိုင်ငံကတရားရေးစနစ်နဲ့စုံစမ်းစစ်ဆေးမဲ့ကိစ္စဟာအလွန်ထူးခြားကြောင်းတူရကီနိုင်ငံမှာအမှုဖွင့်ထားတဲ့ဒိဋ္ဌိအခြေဆိုင်မြန်မာ Accountability Project MAP လူ့ခွင့်ရေးအဖွဲ့ညွှန်ကြားမှု Christopher Garnes က VOE ကိုပြောပါတယ်
The Turkish authorities have now accepted the case. The Ministry of Justice.
တရားရေးဝန်ကြီးဌာနကလက်ခံလိုက်ပြီးကျွန်တော်တို့တင်ထားတဲ့အမှုကိုစပြီးစုံစမ်းနေပါပြီ။ဒါကတော့တကယ်ကိုမကြုံစဘူးတဲ့ကိစ္စပါ။ဗိုလ်ချုပ်မွန်းကြီးမင်းအောင်လှိုင်အပါအဝင်အာဏာသိမ်းတာကိုဥဆောင်သူတွေထဲမှာပါဝင်ခဲ့ကြသူတွေနဲ့အထက်မိန့်တိုင်းအကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့သူစုစုပေါင်းအယောက်20ပေါ်ညှဉ်းပန်းနှိပ်စက်မှုတွေကိုကျူးလွန်ခဲ့တဲ့ဆွဆွဲချက်နဲ့ပတ်သက်လို့တူရကီအာဏာပိုင်တွေကစတင်စုံစမ်းစစ်ဆေးနေပါတယ်
။အဲ့တော့ကျမရှင်းအောင်ထပ်မေးချင်တာကတူရကီတရားရုံးဘက်ကရောဒီအမှုကိုလက်ခံထားပြီးပြီလားဒါမှမဟုတ်လက်မခံရသေးဘူးလားရှင့
် The Ministry of Justice has accepted that there is a case to answer and they are
တူရကီတရားရုံးဝန်ကြီးဌာနအနေနဲ့ဒါကိုကင်တွေရမယ်အမှုဖြစ်လက်ခံပြီးစုံစမ်းစစ်ဆေးနေတာပါ။အဲ့ဒီတော့နောက်တစ်စက်ဘာဖြစ်မလဲဆိုတဲ့အပိုင်းမှာတော့အမှုကိုတကယ်တရားရုံးတင်စစ်ဆေးဖို့ရှေ့ဆက်လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့အယံမျှော်လင့်ထားပါတယ်
။ဒါဆိုရင်ဒီတူရကီအာဏာပိုင်တွေကမြန်မာစစ်ကောင်ဆောင်တွေကိုဘယ်လိုစုံစမ်းစစ်ဆေးသွားမှာလဲ
။ Well there are many ways of doing this. Of course Turkey has
ဒါကိုတော့ဖို့နီလန်းပေါင်းများစွာရှိပါတယ်။ဘာတွေဖြစ်ပျက်နေသလဲဆိုတာနဲ့ပတ်သက်လို့တူရကီနိုင်ငံမှာထောက်လှမ်းရေးကြီးကြီးမားမားရှိပါတယ်။နောက်ပြီးတူရကီအာဏာပိုင်တွေဘက်ကလည်းစိတ်ဝင်စားရှိနေပါတယ်။ဥပမာအားဖြင့်ဆိုရင်2019ခုနှစ်မှာရိုဟင်ဂျာတွေဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတဲ့ကိစ္စမှာမြန်မာနိုင်ငံအပြင်ဘက်မှာတရင်အချက်လက်အရင်းမြစ်တွေအများကြီးရှိနေပါတယ်။ကုလသမဂ္ဂအစိုးရခန္ဓာတွေမှာလည်းရှင်းရှင်းလင်းလင်းမှတ်တမ်းတင်ထားတာတွေရှိပါတယ်။ဒါကြောင့်တူရကီအာဏာပိုင်တွေအနေနဲ့ဒါတွေကိုအခြေခံပြီးဆက်လက်လှုပ်ဆောင်သွားနိုင်ပါတယ်။ဒီအချက်လက်အများစုကလည်းအပြစ်ကျူးလို့ကြောင်းသက်သေပြနေတာဖြစ်ပါတယ်။
ဒါပြင်မြန်မာနိုင်ငံမှာအာဏာသိမ်းပြီးကတည်းကဘာတွေဖြစ်ပျက်ခဲ့သလဲဆိုတာကိုအသေးအချာမှတ်တမ်းပြုစုထားတဲ့နေရာမှာဆိုရှယ်မီဒီယာတွေမှာတင်ထားတဲ့အချက်အလက်တွေသာမကကုလသမဂ္ဂကလက်လန်းမီတဲ့သတင်းအရင်းမြစ်တွေကပါအတည်ပြုထားတာတွေဖြစ်တယ်လို့ Christopher Garnes ကပြောပါတယ်။ဒါဆိုရင် MAP ကတရားဆွဲဆိုထားတဲ့အဓိကအချက်တွေကဘာတွေပါလဲ
And what our complaint centers on is torture.And we have given them very well documented evidence.
ကျွန်တော်တို့ရဲ့တိုင်ကြားချက်မှာအဓိကအချက်ကတော့ညှဉ်းပန်းနှိပ်စက်မှုဖြစ်ပါတယ်။ဒူဂီအနာပိုင်တွေစီကိုတီးတန့်ညှဉ်းပန်းနှိပ်စက်မှုတွေအကြောင်းကောင်းကောင်းပြုစုထားတဲ့သက်သေအထောက်အထားတွေကိုကျွန်တော်တို့ပြရခက်ပြီးပါပြီ။ဒီလိုညှဉ်းပန်းနှိပ်စက်မှုတွေကိုအသုံးပြုတဲ့နေရာမှာလူပုဂ္ဂိုလ်တဦးချင်းစီမဟုတ်ဘဲကြဲကြဲပြန့်ပြန့်နဲ့စနစ်တကျဆောင်ရွက်တဲ့အကြောင်းသက်သေအထောက်အထားတွေကိုလည်းပြအပ်ထားတာပါ။ဘာကြောင့်လဲဆိုရင်ဒီအထောက်အထားတွေဟာနိုင်ငံတကာယာဇဝတ်မှုအစင်သတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့အတွေ့အကြုံဖြစ်ပါလေ
။အခုလိုမြန်မာဆီယာနာသိမ်းမှုမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာနဲ့ပတ်သက်လို့တစ်ဖက်သက်ဆွဆွဲချက်တွေသာဖြစ်ပြီးနိုင်ငံရဲ့တည်ဆဲဥပဒေနဲ့အညီဆောင်ရွက်ခဲ့တာသာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်ဒီမှာတော့လူခွင့်ရေးနဲ့ပတ်သက်လာပြီးရင်ကျွန်တော်တွေကဆီယာဥပဒေနဲ့အညီပဲဆောင်ရွက်ရည်ရရှိတယ်အဲလူခွင့်ရေးဆိုတဲ့နေရာမှာလည်းဒါလူတူချင်းအခွင့်အရေးပေါ့နော်ဒါကတချို့နေရာမှာတော့လူတူချင်းအခွင့်အရေးပေါ့အရေးကြီးတဲ့ဟာတွေရှိတာပေါ့လေတချို့နိုင်ငံတွေတချို့ဖွဲ့စည်းတွေမှာလည်းလူတူချင်းအခွင့်အရေးသလူအများစုရဲ့အခွင့်အရေးကိုကြည့်ရတာမျိုးရှိတာပေါ့ကျွန်တော်ပြောချင်တာလူခွင့်ရေးကိုဟိုချိုးပေါက်တယ်ဆိုတော့မြန်မာနိုင်ငံအနေနဲ့ပေါ့နော်ဒီဆွဆွဲချက်တွေကတော့ဒါပိန်းယုံပြီးဆွဆွဲတဲ့ဆွဆွဲချက်တွေကတော့အချိန်ကဒါလုံးဆောင်နေကြပဲဖြစ်ပါတယ်ဖြစ်ပေါ်နေကြပဲဖြစ်ပါတယ်အမြန်မာနိုင်ငံအနေနဲ့မှာမြန်မာနိုင်ငံမှာကျွန်တော်တို့ဒါဒီနေရာဒီနေရာနဲ့အားတရားဥပဒေအရပုဂ္ဂိုလ်ကိုခုခံကောင်းဝယ်ပိုင်မျိုးရှိတယ်။တရားဥပဒေအရတရားစီရင်စနစ်တွေအရတို့ကောင်းစွာလည်ပတ်လုပ်ဆောင်ရရှိတယ
်။အခုလိုတူရကီတရားရေးဝန်ကြီးဌာနရဲ့ကင်တွယ်ဆောင်ရွက်ချက်ဟာမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့ကျူးလွန်မှုတွေကိုအခြားနိုင်ငံအာဏာပိုင်တခုကပထမဆုံးစုံစမ်းစစ်ဆေးနေတဲ့အမှုဖြစ်တယ်လို့ဂျွန်လာအစောပိုင်းကထုတ်ပြန်တဲ့ map ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ တူရကီအစိုးရဘက်ကတော့ဒါနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ကြေညာတာမျိုးမတွေ့ရသေးပါဘူ
း။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VUE American အသံရဲ့ဗုဒ္ဓနေ့မနေ့ပိုင်းအစီအစဉ်တွေကို line no meter 25 kHz 12113ည line no meter 40 kHz 0413ည line no meter 58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူမှုကွန်ရက်ပေါ်ကသတင်းတူများ American နိုင်ငံရေးမြင်ကွင်းချမတ်စုကဘာတလောခီးသွားအစီအစဉ်ကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်အခုပထမဦးဆုံးအနေနဲ့ကတော့လူမှုကွန်ရက်ပေါ်ကထူးခြားတဲ့သတင်းတွေကိုတင်ပြပေးပါမယ်ဒီရက်ပိုင်းအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့3မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြချင်တာပါပါရီမြို့တော်မှာကျင်းပတဲ့လက်နက်ကုန်စည်ပြောင်းပွဲမှာအထူးကယူကရိန်းတိုက်ပွဲကိုအသားပေးတဲ့လက်နက်တွေတွေ့ရပါတယ်ရုရှားနဲ့တရုတ်နိုင်ငံအကြားမြစ်ဖြတ်တရာတစင်းဖွင့်လှစ်လိုက်ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမင်းနဲ့သတင်းတိုလေးတွေကိုမတ်အေးတန်တာကျော်ကစူးစီးပြောပြမှာပ
ါပြည်ထောင်ရန်ပါရီမြို့တော်အပြင်ဘက်မှာဇွန်လ17ရက်နေ့တနင်္လာနေ့ကလက်နက်ပြပွဲကျင်းပတော့ယူကရိန်းကစစ်ပွဲကိုရည်ညွှန်းပြသတယ်လို့ဖြစ်ပါတယ်ပါရီမြို့တော်မြောက်ပိုင်းကယူရိုဆက်တရီလက်နက်ကုန်စည်ပြပွဲကပြခန်းတွေမှာတော့နိုင်ငံပေါင်း60ကဆင်းနဲ့မျိုးစုံတွေ့ရမှာပါ။တန်ချက်ကတင်ကားတွေအဝေးရင်းတန်ချက်ကကားတွေအဓိကယုံထိန်ကရိယာတွေနောက်ပြတ်တနက်တွေနဲ့ခဲယံမျိုးစုံကိုပြသထားပါတယ်။ယူကရိန်းပြခန်းပေးမှာတော့ American လက်နက်ထုတ်ကုမ္ပဏီ Lockheed Martin ကသူတို့ရဲ့တန်ချက်ကတင်ကားပြက် Javelin ဒုံးကျည်ကိုခက်ကြောကြောပြထားပါတယ်။ဒီလက်နက်ကပြီးခဲ့တဲ့ February 24ရက်နေ့မှာယူကရိန်းကိုရုရှားစတင်ကျူးကျော်စစ်ထိုးကြတဲ့ကရုရှားတပ်တွေကိုယူကရိန်းခုခံတဲ့နေရာမှာအဓိကကြတဲ့ကဏ္ဍကနေအသုံးပြုရတာဖြစ်ပါတယ်။ကြီးတပ်ဖွဲ့တွေအတွက်အကြီးဆုံးကမ္ဘာလက်နက်ပြပွဲကြီးကိုပြင်သစ်ကအခုလိုကျင်းပနေချိန်မှာလက်နက်ရောင်းဝယ်ထုတ်လုပ်သူတွေရောလေးပညာအစင်းနဲ့လက်နက်တွေအသုံးပြုနေတဲ့သူတွေရောထောင်ချီတဲ့ကတချို့ကတော့ဘာအဓိကလဲဆိုတာမမေ့မလျော့ပြောကြပါရစေ။ဒီနေ့ကယူကရိန်းစစ်ပွဲကအဓိကဖြစ်နေပါတယ်။စစ်ကြောင့်လေဒီစီးပွားရေးအောင်မြင်တာပါဒါမဲ့လေဒါပြောရမယ့်ကိစ္စမဟုတ်ဘူးလို့ဥရောပလက်နဲ့ထုတ်လို့သူတူကပြောပါတယ်ဒီပြပွဲမှာအရင်နှစ်ကနဲ့မတူတာကတော့ရုရှားမပါဝင်တာပဲဖြစ်ပါတယ်ရုရှားကကမ္ဘာမှာလက်နဲ့ထုတ်လို့ရောင်းချမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ဒီပွဲမှာဘောလ်တစ်နိုင်ငံတွေနဲ့ဥရောပအရှေ့ခြံနိုင်ငံတွေရဲ့ပြကန်းတွေကတော့လာရောက်သူ2-3ဆပုံများလာတာတွေ့ရပါတယ်ပြပွဲမှာပါဝင်တဲ့ကုမ္ပဏီပေါင်း 1,900 လောက်ရှိပြီးတော့လောလောဆယ်အခြေအနေအရတော့ယူကရိန်းအတွက်ခဲယမ်းတွေလိုသလောက်ထုတ်မပေးနိုင်သေးဘူးလို့ပြောကြပါတယ်ရုရှားနိုင်ငံနဲ့တရုတ်နိုင်ငံကြားကုန်သွယ်မှုကုန်ပစ္စည်းစီးဆင်းမှုတိုးပွားလာဖို့ရှိတယ်လို့ရုရှားနိုင်ငံက AP လာကပဲပြောသွားပြီးတော့2024ခုနှစ်မှာနှစ်နိုင်ငံကြားကုန်သွယ်မှုပမာဏဒေါ်လာတန်2 ဘီလီယံရှိမယ်လို့ဆိုပါတယ်ဒီချိန်မှာပဲတရုတ်နဲ့ရုရှားနိုင်ငံကြားနယ်စပ်ဖြတ်တရားဒဇင်းကိုရုရှားအရှိပြားဒေတာမှာဇွန်လ10ရက်နေ့ကဖွင့်လှစ်လိုက်ပါတယ်။ရုရှားက Vladivostok မြို့နဲ့တရုတ်နိုင်ငံဟေဟာမြို့ကြားအမောမြစ်တရုတ်ခေါ်ဟေးလုံကျမ်းမြစ်ကိုဖြတ်တန်းပြီးဖောက်လုပ်တာဖြစ်ပါတယ်။တရားက1ကီလိုမီတာဂိုက်1000ကျော်လေးပဲရှည်လျားပြီးတော့ဒေါ်လာ342တန်းအကုန်ကျခံတည်ဆောက်ထားတာပါ။ဒီနေ့ကြွေးပြတဲ့ကဘာကြီးမှာဒီတရားကရုရှားနဲ့တရုတ်ပြည်သူတွေကြားချစ်ကြည်ရေကိုဖော်ဆောင်ပေးနေပါတယ်လို့ရုရှားအရှေ့ပြားဒေတာတာဝန်ခံကပြောပါ
တယ
်။ဒီတရားကရုရှားနဲ့တရုတ်ကြားကုန်သွယ်မှုကိုမြင့်တင်ပြီးတော့တန်နိုင်ငံကိုပို့ပြီးနီးကပ်စီအောင်လုပ်ပေးလိမ့်မယ်။တရားကနှစ်စဉ်ကုန်ပစ္စည်းတန်တန်းကျော်ပို့ပြီးကုန်သွယ်နိုင်အောင်လုပ်ပေးနိုင်ပါလိမ့်မယ်လို့ရုရှားကပြောပါတယ်။ဒီတရားကို2016ခုနှစ်ထက်ကသူတို့စတင်ဆောင်လုပ်ခဲ့ပြီးတော့2020မှာဖွင့်လှစ်ရမှာဖြစ်ပေမဲ့လေကိုဗစ်ကကြောင့်နှောင့်နှေးပြီးတော့အခုမှဖွင့်လှစ်နိုင်ခဲ့တာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံမှာတရားဝင်ရောင်းချခွင့်ပြုလိုက်တဲ့ဆေးကြောစိုင်မှာဆေးကြောဝယ်ဖို့တန်းစီနေကြတာပါ။ထိုင်းနိုင်ငံကဆေးကြောစိုက်ပျိုးမှုနဲ့ရောင်းချမှုကိုတရားဝင်ခွင့်ပြုပြီးတော့ရာသီဥတုမမြောက်တဲ့အခြေအနေကိုဖန်တီးပေးတဲ့ပထမဆုံးအာရှနိုင်ငံဖြစ်ပါတယ်။ဇွန်လ9ရက်နေ့မှာဒီဆိုင်ဆောက်ဖွင့်တော့ဆိုင်မဖွင့်ခင်ညကလေးကလူတွေလာပြီးတော့တန်းစီခဲ့ကြပါတယ်။ အခုလိုစေးကြောက်ကိုတရားဝင်ခွင့်ပြုလိုက်လို့ကိုကြောင့်ခိုးဝယ်ဝယ်ရတယ်လို့စေးကြောက်ရဲ့အရေးသွေးစိတ်ပူစရာမရှိတော့ဘူးလို့ရော်တီပွန်ဒက်ကကပြောပါတယ
်။ဒီပမာ3:40ครับနောက်လို့မေးမှာเลิก งานก็มาเลยเข้าบ้านอาบน้ําแล้วก็ออกมา
စေးကြောက်ရောက်တဲ့ Highland Cafe မှာလူတန်းရှည်ကြီးဖြစ်နေပြီးတော့အဲ့ဆိုင်မှာကဘတ်450ဒေါ်လာနဲ့ဆိုရင်ဒေါ်လာ13ဒေါ်လာကစပြီးတော့ဘတ်2100ဒေါ်လာနဲ့ဒေါ်လာ60လောက်ထိပေးရတဲ့စေးကြောက်အမျိုးအစားစုံရနိုင်ပါတယ်။တရားဝင်ရောင်းချသုံးစွဲခွင့်ပြုတဲ့စေးကြောက်ပြင်းအောင်ကိုထိန်းချုပ်လိုက်ခြင်းအပြင်ဒီလိုအပျော်ဆုံးစေးကြောက်ကိုမူရည်စေဝါအဆင့်ထိမရအောင်ထိန်းချုပ်နိုင်ဖို့တာဝန်ရှိသူတွေကရည်ရွယ်လှုံ့ဆော်ပါပါ။စေးကြောက်ထဲမှာစိတ်ကြွတဲ့3.2ရာခိုင်နှုန်းထက်ပိုပြီးတော့ပါဝင်ခွင့်မပြုဘဲနဲ့စေးကြောက်တောက်ပြီးတော့ကောင်းနေတယ်ဆိုတဲ့အဆင့်ထိမရောက်ဖို့ထိန်းချုပ်ထားပါတယ်။အဲ့ဒါကိုမှဖောက်ဖျက်ရင်တော့ထောင်နဲ့တွင်ငွေတန်းနေချခံရနိုင်ပါလိမ့်ရှင့်။ဩစတြေးလျကသတင်းတင်ပြသူအရန်ပြောသွားရတာကတော့ဩစတြေးလျဖော်လုံးပွဲဆော့ကရီဆော့ဖွဲ2022 FIFA ကမ္ဘာဖလားချေချေပွဲအောင်သွားလို့ဖြစ်ပါတယ်။ဇွန်လ14ရက်နေ့အင်္ဂါနေ့ကဩစတြေးလျနိုင်ငံ Melbourne Federation Square မှာကျင်းပတဲ့ဩစတြေးလျနဲ့ပီရူကစားပွဲမှာဩစတြေးလျအနိုင်ရတော့ ABC သတင်းဌာနရုပ်သံလွင်သတင်းထောက်တိုနီအာမ်စထရောဘေးကဘောလုံးပရိသတ်တွေနဲ့အတူရုံမြင့်တန်ကြားမှာသတင်းတင်ပြရင်းနဲ့ဝမ်သာအားရအော်ဟစ်ခုံပေါက်မိသွားတာပါ။ဘလောက်ထိစိတ်လှုပ်ရှားပျော်ရွှင်ရတာကလည်းအကြောင်းရှိပါတယ်။ဩစတြေးလျကဆော့ကရူးစတင်းကပီရူအသင်းကိုပယ်နတီကန်နာမှာမှနိုင်သွားတာပါပထမအချိန်ပုံမှန်ကစားတဲ့အချိန်မှာတော့တစ်ဖက်တစ်ဖက်ဂိုးမရှိသေးရဖြစ်နေပြီးတော့နောက်ပယ်နတီကစားတော့ဩစတြေးလျအသင်းက5ဂိုး4ဂိုးနဲ့နိုင်သွားတာဖြစ်ပါတယ်ဒါတော့သူတို့အသင်းကမ္ဘာဖလားဘောလုံးပွဲမှာအုပ်စုတွေကနေပြင်သစ်ဒိမတ်တူနီရှားတို့နဲ့ကစားရမှာပါ2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲတွေကကာတာနိုင်ငံမှာနိုဝင်ဘာလ21ရက်နေ့ကနေဒီဇင်ဘာ18ရက်နေ့ထိကျင်းပတော့မှာဖြစ်ပါရဲ့ရှင
်မအေးဒနာကြောပြောပြသွားတာပါခင်ဗျာဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းကိုပြောပြပါအောင်မယ်အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ် January လ6ရက်လွှတ်တော်ကိုဝေရောက်စီးနှင်းမှုနဲ့ပတ်သက်ပြီးအများပြည်သူရှေ့ကြားနာပွဲမှာဒီကနေ့တင်းနှင်းလာနေဒီကမှာခင်ဗျာတနင်္လာနေ့တုန်းကလွှတ်တော်မှာဆက်လက်ကျင်းပပါတယ်ဒီအရေးခင်မှာသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အခမ်းအနားကိုအာယုံဆိုင်မဲ့ပုံရှိနေပါတယ်ကိုသိန်းထိုင်ဦးကဆက်လက်ပြောပြပါလိမ့်မယ်ခင်ဗျာ
အခုအချိန်ထိတော့လွှတ်တော်စီးနင်းခံရမှုကြားနာစစ်ဆေးတဲ့ကော်မတီဖွဲ့ဝင်တွေကသမ္မတဟောင်းဒေါ်နယ်ထရန့်ဘက်က2020နိုဝင်ဘာရွေးကောက်ပွဲမှာသူပဲအနိုင်ရခဲ့တာဆိုပြီးတစ်ဖက်သက်ငင်းကုန်ဆက်ပြောနေတဲ့အပေါ်မှာပဲဖြစ်တည်နေကြတာပါလွှတ်တော်ဝင်ရောက်စီးနင်းတဲ့ဖြစ်ရပ်မပေါ်ခင်လေးမှာသမ္မတဟောင်းဒေါ်နယ်ထရန့်ကအခုလိုပြောခဲ့ပါတ
ယ်အပြင်းထန်ဆုံးတိုက်ပွဲဝင်ရမယ်ပြင်းပြင်းထန်ထန်မတိုက်ဘူးဆိုရင်နောက်မှခင်ဗျားတို့အတွက်တိုင်းပြည်ဆိုတာရှိတော့မှာမဟုတ်ဘူ
းပါတီနဲ့စလုံးကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မတီအဖွဲ့ဝင်ဒီမိုကရက်လွှတ်တော်အမတ်ဒူးဖြစ်တဲ့အာဒမ်ရှရစ်ကတော့ABC ရုပ်သံကိုတင်းကျပ်နေနေကအခုလိုပြောပါတယ
် The evidence is very powerful that Donald Trump
တည်ထောက်ထားတွေကသိခိုင်းမှာပါတယ်ရွေးကောက်ပွဲနေ့အပြီးနောက်ပိုင်းရေတွက်တဲ့မဲတွေဟာစိတ်မချရဘူးဆိုပြီးရွေးကောက်ပွဲမတိုင်ခင်ကတည်းက Trump ကလိန်ညာပြောဆိုခဲ့တာပါရွေးကောက်ပွဲပြီးတဲ့အထိလဲဆက်လိန်ညာနေခဲ့တဲ့အတွက်လူအုပ်နဲ့လူစုလူဝေးနဲ့လွတ်တော်ကိုတိုက်ခိုက်တဲ့အထိဖြစ်လာခဲ့တာပ
ါအခင်းဖြစ်ပေါ်ခဲ့တဲ့နေ့အကြောင်းပြန်ပြောတဲ့အခါမှာသမ္မတဟောင်း Donald Trump ကသူ့ကိုထောက်ခံသူတွေရဲ့အကြမ်းဖက်လုပ်ရအပေါ်မှာဘာမှမတုံ့ပြန်ပဲနေနေခဲ့တဲ့ဆိုပြီးလွှတ်တော်အမတ်တွေကပြစ်တင်ပါလေရွေးကောက်ပွဲရလဒ်ကိုဖျက်ပေးဖို့မကြေညာဘူးဒုသမ္မတဟောင်းမိုက်ပန့်စ်ကိုဆန္ဒပြသူတွေကတောင်းဆိုခဲ့ပြီးမိုက်ပန့်စ်ဘက်ကပြက်ပြက်သားသားမလုပ်ဘူးရွေးကောက်ပွဲရလဒ်ကိုလွှတ်တော်မှာကြေညာခဲ့ပြီဆိုရင်ဒုသမ္မတဟောင်းမိုက်ပန့်စ်ကိုရေးယူပါကျိုးစင်တင်မာလွှတ်တော်မှာဆန္ဒပြသူတွေကအော်ဟစ်ခဲ့ကြပါလေလက်စ်ချီနီယာစုံစမ်းစစ်ဆေးကော်မတီမှာပါတဲ့Republican အမတ်တွေကတယောက်ပါသူကချမ်းသာပွဲမှာအခုလိုပြောပါလေ
President Trump was yelling and quote really
သမ္မတ Trump ကိုယ်တိုင်အော်ဟစ်ကြီးမောင်းနေခဲ့ပါတယ်အကြမ်းဖက်မှုတွေရက်ဆိုင်သွားအောင်သူ့ဘက်ကဒီထက်ပိုပြီးလှုပ်ဖို့လိုတယ်ဆိုတာမျိုးပြောတဲ့အကြံပေးတဲ့သူတွေကိုသူတို့အဆိုအရအကြီးကျယ်စိတ်ဆိုးနေတယ်လို့ပြောပါတယ်အထက်ယုံမှာပါဝင်ဆန္ဒပြကြတဲ့သူတွေကဒုသမ္မတ Mike Pence ကိုကြိုးစင်တင်ဖို့အော်နေကြတာကိုလည်းသိပါတယ်သမ္မတဘက်ကသူ့သဘောထားကိုပြောတဲ့အခါသူ့ကိုထောက်ခံသူတွေမှာလည်းမှန်ကန်တဲ့အတွေ့အမြင်တွေရှိတယ်ဆိုတာမျိုးပြန်ပြောတယ်လို့ပြောပါတယ်။ My Pants ကိုအေးအေးယူဖို့ကိစ္စကသူတို့အဆိုအရဒါဟာထိုက်တန်တယ်ဆိုတာမျိုးသမ္မတဘက်ကပြောခဲ့တာကိုပြန်ပြောကြပါတယ်။
Republican Party ကအခြားမတ်တွေဟာသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့မယိုးသားတဲ့လုပ်ရပ်အပေါ်မှာစန့်ကျင်ရည်တည်ဖို့လိုလိုလားလားမရှိကြဘူးဆိုပြီးသူ့ရဲ့လုပ်ဖို့ဂိုင်ဘက် Republican အမတ်တွေကို list ချင်နေကဝေဖန်ပါတယ်။တခြား Republican Party ဝင်အမတ်တချို့ကတော့ရှေ့ကိုပဲဆက်ပြီးတော့သွားကြဖို့ပြီးခဲ့တဲ့အတိတ်ကိုပြန်လှန်မနေကြတော့ဘူးပြောဆိုနေပါတယ်။ Nebraska ပြည်နယ် Republican လွှတ်တော်အမတ် Don Bergon က NBC ရုပ်သံကိုတင်းကုန်နေတဲ့အခုလိုပြောပါတယ
်။ I look at this way he is already left.I think we should be looking more forward.
ကျွန်တော်ကဒီလိုမြင်ပါတယ်။ Trump လည်းမရှိတော့ဘူး။ဒီကိစ္စမှာရှေ့ကိုပဲဆက်ပြီးကြည့်ကြဖို့လိုပါလိမ့်မယ်လို့မြင်ပါတယ်။ဒါပေမဲ့သမရဟောင်းနဲ့ပတ်သက်ပြီးဘလို့အထောက်အထားတွေထွက်ပေါ်လာမယ်ဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုပါတယ်။သူလုပ်ခဲ့တာဘာတွေမှားခဲ့တယ်လဲကျွန်တော်တို့ထုတ်ဖော်ပြောပါမယ်။သူ့ဘက်ကလည်းမချွေးမချံထုတ်ပြောဖို့လိုပါတယ်။တရားတပောင်ကိစ္စပြောရရင်တော့ကျွန်တော်ဒါကိုရုံရုံကြည်ကြည်သိပ်မရှိပါဘူး။ကျွန်တော်ရှေ့နေတယောက်လည်းမဟုတ်ပါဘူး။
ကျန်းမာရေးစည်းပွဲမှာလွှတ်တော်လုံခြုံရေးအရာရှိတူဖြစ်တဲ့ Caroline Edwards ကသူ့ဘဝရဲ့မမေ့နိုင်တဲ့အဖြစ်အပျက်2020ခုနှစ်ဇန်နဝါရီလ6ရက်လူရိအွန်လိုက်ကျင်းလိုက်လွှတ်တော်ရဲ့ဝင်ပြေးတက်ခတ်ခဲ့တဲ့ဖြစ်ရပ်ကိုအခုလိုပြန်ပြောပြသွားပါတယ
် What I saw was just a war scene it was
စမမြင်ခဲ့တာကစစ်ပွဲထဲမှာရောက်နေတဲ့မြင်ကွင်းမျိုးပါရုပ်ရှင်တွေထဲမှာတွေ့ရတဲ့မြင်ကွင်းမျိုးပါကိုတောင်မှမယုံနိုင်ပါဘူးလုံခြုံရေးအရာရှိတွေကအဲ့မှာရှိနေပါတယ်သူတို့တွေကသွေးတန်ရဲရဲထန်ရတွေရနေပါတယ်။သူတို့တာဝန်ကိုစက်မထမ်းဆောင်နိုင်တော့ပါဘူး။သူတို့တွေကကျမတငယ်ချင်းတယောက်ဆိုရင်မျက်နာတစ်ခုလုံးသွေးတွေရဲနေတာပဲ။သွေးတန်ရဲရဲနဲ့လူတွေကြားမှာကျမပြေးလွှားနေခဲ့တာပါ
။အမေရိကန်လွှတ်တော်ဝင်ရောက်စီးနင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုထိတော့လူပေါင်း800ကျော်ကိုဖမ်းဆီးထားပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့ဒီလွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီဟာနိုင်ငံရေးဆွဲနဲ့ဖွဲ့ထားတဲ့အုပ်စုတစုသာဖြစ်တဲ့ဆိုပြီးသတ်မှတ်ပြောဆိုနေပါတယ်။လွှတ်တော်ဝင်ရောက်စီးနင်းမှုဟာသမ္မတဂျိုးဘိုက်ဒန်အမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ကျန်းသစ္စာချိန်ဆကနီးနှစ်ပတ်လိုမှာပေါ်ပေါက်ခဲ့တာပါခင်ဗျာကျွန်တော်သိထားဘူးပ
ါအမေရိကန်နိုင်ငံရေးအကြောင်းကိုသိထားဘူးပြောပြသွားတာပါ VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ်အခုတော့မြင်ကွင်းချက်မှတ်စုအစီအစဉ်ကိုတင်ဆက်ပါမယ်အခုကြဘတ်စင်ကနာတခုမှာတော့မြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးနောက်အခု2022ခုနှစ်မေလကုန်ပိုင်းအထိဆိုလို့ရှိရင်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြောင့်မိရှုဖြစ်စည်းခံရတဲ့နေအိမ်အဆောက်အုံပေါင်း 22,000 ကျော်ရှိလာပြီဖြစ်ပါတယ်အသေးစိတ်ကိုတော့အချက်လက်တွေကိုစုသည်ပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းချက်မှတ်စုဖြစ်တင်ပြပေးထားပါတယ်
သိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေကြောင့်မိရှုဖြက်စီးခံရတဲ့နေအဆောက်အုံ 22,200 ကျော်ထပ်မင်းရှိလာပါတယ်2022ခုနှစ်မေလတလထဲမှာနေအဆောက်အုံ 9,662 လုံးထပ်မင်းမိရှုဖြက်စီးခံခဲ့ရပါတယ်ဧပြီနဲ့မေနှစ်လပေါင်းတွက်ရင်တော့နေအဆောက်အုံ 14,594 လုံးထပ်မင်းဖြက်စီးဆုံးရှုံးခဲ့ရပါတယ် ရှုခံရမှုကစကိုင်းတိုင်းအတွင်းအများဆုံးဖြစ်ခဲ့ပြီးနေအိမ်အဆောက်အအုံ 15,500 ကျော်ထက်မနည်းရှိခဲ့ပါတယ်။မကွေးတိုင်းမှာလည်းနေအိမ်အဆောက်အအုံ 4,800 ကျော်မိရှုဖြစ်စီခံခဲ့ရပါတယ်။မန္တလေးတိုင်းနဲ့ကယားပြည်နယ်အပါအဝင်ကြံသေးတာတွေမှာလည်း 1,940 ကျော်ဖြစ်စီခံခဲ့ရပါတယ်။မီးရှို့ဖျက်ဆီးခံရမှုအားလုံးရဲ့80ရာခိုင်နှုန်းနီးပါးကစကိုင်းတိုင်းအတွင်းဖြစ်ခဲ့တာပါ။စကိုင်းတိုင်းအတွင်း32မြို့နယ်ရှိတဲ့အထက်28မြို့နယ်ကနေအဆောက်အအုံတွေမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ရွှေဘုံမှာဆိုရင်မြို့နယ်တစ်ခုထဲမှာနေအိမ်အဆောက်အအုံ3,300ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။ဒီ28ရက်က25ရက်အတွင်းကလည်းရောင်မြို့နယ်ကကြေးရွာ28ရွာမှာနေအိမ်အဆောက်အုံ393လုံးထက်မနည်းမိရှုခံခဲ့ရပါတယ်ဒီကြေးရွာတွေဟာဒေသခံကာကွယ်တပ်တွေအဓိကလှုပ်ရှားနေတဲ့နေရာတွေဖြစ်တယ်လို့သိရပါတယ်မင်းတန်းကြေးရွာမှာဆိုရင်ဘာသာရေးအဆောက်အုံတွေအပါအဝင်နေအိမ်အဆောက်အုံ100ကျော်ကိုတစ်ပတ်အတွင်းဆုံးရှုံးခဲ့ပါတယ်မြောင်ဒေသခံကာကွယ်တပ်ကောင်းဆောင်ရဲ့စာတီးဖြစ်တဲ့မဲမတော်ကြေးရွာလဲခုနှစ်ကြိမ်ထက်မနည်းမီးရှို့ခံခဲ့ရပါတယ
်မြင်ွေးကြံမတ်စုအစီအစဉ်ကိုကြည့်ရှုနားတော်ဆင်ခဲ့ရတာပါဆက်လက်ပြီးတော့အချက်လက်တွေကိုစုစည်းတင်ပြတဲ့ VOA ရဲ့ Polygram အစီအစဉ်ကိုတင်ဆက်ပါဦးမယ်ကမ္ဘောဒီးယားနိုင်ငံမှာတရုတ်အသုံးဖို့စစ်မြေအခြေခံစခန်းပြုပြင်နေတယ်လို့အမေရိကန်ပြည်ထောင်စုကဝါရှင်တန်ပို့သတင်းစာမှာဖော်ပြပါရယ်တရုတ်ကတော့ဒါကိုညှဉ်းဆဲပြီးအစအဦးပြုပြင်တာဖြစ်ကြောင်းကမ္ဘောဒီးယားကိုတတ်မဲ့ကူညီတာဖြစ်တယ်လို့ပြောဆိုပါရယ်ဒီအချက်လက်တွေဟုတ်ပါသလားအချက်လက်တွေကိုအခြေခံပြီးအမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygram ရုပ်ပြအသံမှာစမ်းစစ်ထားပါရယ်
ကျောက်ဆိုရဟာကမ္ဘောဒီးယားနိုင်ငံမှာရေးတဲ့စကန်တကူလှုပ်ဝဲဆောက်လုပ်နေတယ်လို့ Washington Post သတင်းစာမှာဇွန်လ6ရက်နေ့ကဖော်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံ RM ရေးတဲ့စကန်ကိုတရုတ်အစိုးရကငွေကြေးအကုန်ကျခံပြီးတော့ပြန်ပြုပြင်နေတယ်လို့သတင်းမှာဖော်ပြထားပါတယ်။တရုတ်အစိုးရဟာဒီရေးတဲ့စကန်ရဲ့တစိမ့်တည်းတောက်ကိုတည်တံ့အသုံးပြုခွင့်ရမယ်လို့အနောက်တိုင်းအရာရှိတွေကကိုးကားပြီးတော့သတင်းမှာရေးထားပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူဂျောက်လီချန်ကတော့ဒီသတင်းကိုပယ်ချပါတယ်။ကမ္ဘောဒီးယားဖွဲ့စည်းပုံအခြေခံဥပဒေအရကမ္ဘောဒီးယားမြေပေါ်မှာနိုင်ငံသားစစ်အခြေစိုက်စခန်းထားခွင့်မပေးပါဘူးရေတဲ့စခန်းပြုပြင်မွမ်းမံတာကပင်လယ်ရေချောင်းလုပ်ငန်းဆောင်တာတွေထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ပင်လယ်ပြင်ဒုစရိုက်မှုတွေတားဆီးနိုင်ဖို့ကမ္ဘောဒီးယားရေတဲ့စွမ်းအင်မြင့်တင်တဲ့အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်ဒါအထင်မြင်မှအောင်လုပ်တာပါတကယ်တမ်းမှာအဲ့ဒီစခန်းတချို့အပိုင်းတွေကတရုတ်အသုံးပြုဖို့ဖြစ်တယ်လို့တရုတ်အစိုးရအရာရှိတွေကအတည်ပြုခဲ့ကြောင်း Washington Post ကပြောပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်တို့ရဲ့အတင်းကာရနယ်မြေပိုင်နဲ့စိုးမိုးမှုလုပ်ရက်တွေကြောင်းကမ္ဘောဒီးယားကတရုတ်စစ်စခန်းတွေအမေရိကန်နဲ့အနောက်နိုင်ငံတွေကစိုးရိမ်နေတာနှစ်တော်ကြာပါပြီ။ RM စစ်အခြေစိုက်စခန်းကိုတရုတ်ကိုတည်ထောင်အသုံးပြုခွင့်ပေးတယ်ဆိုတဲ့သဘောတူညီမှုမူကြမ်းတစ်ခုကို2019ခုနှစ်က Wall Street Journal မှာဖော်ပြမှုပါတယ်။ဒီသဘောတူညီချက်အရတရုတ်ကဒီစခန်းကို2030အသုံးပြုခွင့်ရမယ်။အဲဒီနောက်10နှစ်တိုင်းမှာတက်တန်းတိုးခွင့်ရမယ်လို့သဘောတူညီချက်မှာပါရှိပါတယ်။မနစ်ကတော့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးချီယပန်ကဒီခြေဆိုင်စခန်းကိုပြုပြင်တာမှာတရုတ်ကအကူအညီပေးတယ်။နောက်ွယ်မှာတခြားဘာသဘောတူညီချက်မှတော့မပါဘူးလို့ပြောထားပါတယ်။
အခုလို့အမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph ဝက်ဆာမျက်နှာမှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကိုတင်ပြပါမယ်တက်ရှိတတ္တဝါတွေစင်ကဲပြောင်းလဲတယ်ဆိုတာကိုလေ့လာဖော်ထုတ်ခဲ့တဲ့သဘာဝလောကပညာရှင်ကြီး Charles Darwin လွန်ခဲ့တဲ့ နှစ်200လောက်ကသွားလာခဲ့တဲ့ဘရာဇီးနိုင်ငံကနေရာတွေကိုကဘာလက်ခီးသွားတွေသွားလို့ရနေရပဲသွားလို့ရနေပါပြီ Charles Darwin ရဲ့ Beagle Diary ဆိုတဲ့စာအုပ်ထဲမှာရေးသားထားတဲ့ဘရာဇီးနိုင်ငံက Rio de Janeiro ပြည်နယ်တလားကနေရာတွေကိုမဆုမြတ်မွန်ကကဘာတလားခီးသွားအစီအစဉ်ကနေအတူတူကြည့်အောင်လားခင်ဗျာ
တရိတ်ဆန်တဲ့အပင်တွေရဲ့သဘာဝကိုစိတ်ဝင်စားလာတဲ့ Charles Darwin တယောက်1832ခုနှစ်တုန်းကဘရာဇီးနိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ Rio de Janeiro ပြည်နယ်တစ်လွှားကိုမြင်ရှိသွားပြီးအဲ့ဒီဒေသကတက်ရှိရဲ့အကြောင်းလေ့လာမှတ်တမ်းတင်ခဲ့ပါတယ်။အသက်24နှစ်အရွယ် Darwin ရဲ့အဖွဲခီးသွားခဲ့တဲ့မှတ်တမ်းတွေကိုသူ့ရဲ့ Beagle Diary ဆိုတဲ့စာအုပ်ထဲမှာရေးသားထားပါတယ်။အဲ့ဒီတုန်းကသူသွားခဲ့တဲ့နေရာတွေကို Federal University of Rio de Janeiro Brazil တက္ကသိုလ်ကအထူးအကျလမ်းကြောင်းပြန်ဆွဲထားပေးတဲ့အတွက်ဒါဝင်ရဲ့ခြေရာအတိုင်းခီးသွွားခြေရာကောက်ချင်သူတွေသွားပြီးလေ့လာလို့ရနေပါပြီ။ခြေချင်းတောင်တဲ့ဝါသနာပါသူတွေ၊ဆက်ဘင်းစီးဝါသနာပါသူတွေအတွက်ခီးသွွားလုပ်ငန်းတွေကလည်းခီးစဉ်တွေဆွဲပြီးသွားလာနိုင်အောင်လို့လုပ်ထားကြပါတယ်။ဒါကြောင့်တစ်ချိန်လုံးက Charles Darwin မြင်းနဲ့ခီးသွွားလာခဲ့တဲ့နေရာတွေစီကိုကိုယ်တိုင်သွားရောက်ပြီးသူလေ့လာခဲ့သလိုအဲ့ဒီဒေသကတစ်ပင်ပေါ်မှာနေတဲ့ဖားကလေးတွေ Hummingbird ဗတုံးနှက်ကလေးတွေအပါအဝင်ထူးခြားတဲ့တက်ရှိတဲ့တဝါတွေနဲ့တဘာဝလောကကိုလေ့လာနိုင်ကြမှာဖြစ်ပါတ
ယ်
ဒီနေရာကတိတ်ကိုစိမ့်လန်းဆူပြေတာကိုသတိထားမိပါလိမ့်မယ် Atlantic တစ်တောတွေကြားမှာရှိတာမလို့တဘာဝအလှတွေနဲ့ပြည့်နေပါတယ်ဒါကြောင့်လဲဒါဝင်ကဒီနေရာကိုတိတ်ကိုစိတ်ဝင်စားခဲ့တာပါသူရဲ့1832ခုနှစ်ခီးသွွားဒဏ်ရာရီထဲမှာဒီဒေသအကြောင်းတွေကိုထူးထူးခြားခြားမှတ်တမ်းတင်ရေးသားခဲ့တာပါ
။ဒါဝင်သွားခဲ့တဲ့လမ်းအတိုင်းပြန်ပြီးတော့ခြေရာကောက်ထားတဲ့လမ်းခီးတစ်လျှောက်လုံးမှာသူနဲ့ပတ်သက်တဲ့အဖတ်သားတွေကိုမြင်ရမှာဖြစ်ပါတယ်။ဒီဒေသကအင်းဆက်ပိုးမွှားတွေကိုဒါဝင်ကအတေချာလေ့လာမှတ်သားမှတ်တမ်းတင်ခဲ့တာမို့အခုဒါဝင်နျူကလ িয়াস လို့နာမည်ပေးထားတဲ့စင်တာမှာတဘာဝလောကပညာရှင်ကြီးလေ့လာခဲ့တဲ့အတိုင်းအင်းဆက်ပိုးမွှားတွေတိရစ္ဆာန်တွေကိုလေ့လာနိုင်ဖို့အတွက်ဇီဝဗေဒပညာရှင်တွေကအသိပညာတွေကိုဆက်လက်လက်ဆင့်ကမ်းပေးနေကြပါတယ
် Nós temos uma biodiversidade muito grande aqui e poucos conhecem né E para amenizar
ဒီနေရာမှာတက်ရှိမျိုးကွဲမျိုးစုံရှိရဲဆိုတာသိရတဲ့နည်းပါတယ်ကျမတို့ကအကောင်တွေကိုရုပ်လုံးသွင်းပြီးအတူကွဲပြားတဲ့တရဝါတွေနဲ့တဘာဝပတ်ဝန်းကျင်အကြောင်းအသိပညာပေးနေပါတယ်
။ဒီဒေသမှာရှိတဲ့တက်ရှိတရဝါတွေကိုအနီးကပ်အသေးစိတ်မြင်နိုင်ဖို့ပကတိရုပ်လုံးပြန်သွင်းထားကြတာပါ။ Charles Darwin ရဲ့တက်ရှိတွေစင်ကဲပြောင်းလဲမှုဖြစ်စဉ်မှတ်တမ်းတွေမှာလည်းဒီအကောင်တွေရဲ့အကြောင်းတွေကိုမှတ်တမ်းပြုစုထားပါတယ်
။ Uma das observações dele foi
Darwin ရဲ့လေ့လာမှုတွေထဲမှာ TVV ကတောင်တန်းဒေသမှာရှိတဲ့အင်းဆက်ပိုးမွားမျိုးစုံအကြောင်းလည်းပါပါတယ်။
တပင်တွေတရိတ်ဆန်တွေစားတဲ့တက်ရှိတွေအကြောင်းတိတ်ကိုစိတ်ဝင်စားတဲ့အင်္ဂလိပ်လူမျိုး Charles Darwin အတွက် Brazil နိုင်ငံကအမြဲတမ်းသစ်တော်တွေကြားမှာလိလစရာတွေမကုံနိုင်အောင်ဖြစ်ခဲ့တာပါ။တဘာဝနဲ့ပတ်သက်တဲ့သူ့ရဲ့ theory တွေက Brazil မှာလိလခဲ့တဲ့လိလဟုတ်တွေစူးစမ်းမှုတွေအပေါ်အများကြီးထွန်းမှုမှုရှိခဲ့တယ်လို့ Darwin နဲ့ Brazil ဆိုတဲ့စာအုပ်ကိုရေးသားသူစာရေးဆရာကယုံကြည်ပါတယ်
။ Ele faz uma longa viagem né a cavalo por Rio de Janeiro, Niterói, Maricá.
Rio de Janeiro, Niterói, Maricá, Cabo Frio, Itaburari, စတဲ့မြို့တွေကိုမြင်းစီးခီးရှည်သူသွားခဲ့ပါတယ်။လမ်းတစ်လျှောက်ညအိမ်နားနေတဲ့နေရာရောက်တိုင်းအဲ့ဒီနေရာတွေကတက်ရှိတွေကြောင်းမြင်သမျှတွေ့သမျှသူလေ့လာမှတ်တမ်းတင်ခဲ့ပါတယ်။ပို့ဆောင်ကျူးတွေအလင်းအောင်ဘလို့ထွက်တယ်လဲဆိုတာသူလေ့လာပါတယ်။စိုက်ချံတစ်ခုမှာလင်းတို့တွေကမြင်းတွေရဲ့သွေးတွေကိုဆုပ်ယူတာကိုသူလေ့လာခဲ့ပါတယ်။တီကျူးကတက်တော်ထဲမှာတက်ရှိတွေအောက်ကတီကောင်တုတ်ပြားကောင်တွေကိုသူလေ့လာခဲ့ပါတယ်။ရောက်ရာနေရာတိုင်းကတက်ရှိတရဝါရီနဲ့ပတ်သက်သမျှကိုဒါဝင်ကလေ့လာမှတ်သားခဲ့ပါတယ်
။ဘရာဇီးမှာဒါဝင်စိတ်ဝင်စားခဲ့တာကတဘာဝတက်ရှိတွေပဲမဟုတ်ပါဘူး။ကျွန်းတွေကိုမညာမတာခိုင်းနေတဲ့စိုက်ပျိုးချံလုပ်ငန်းတစ်ခုကိုသူဒီမှာတွေ့ခဲ့တော့သူ့ရဲ့စိတ်ထဲတော်တော်လေးထိခိုက်ပဝေမကျဖြစ်ခဲ့ပုံကိုလည်းသူ့ရဲ့ Beagle Diary စာအုပ်ထဲမှာမှတ်တမ်းတင်ရေးသားထားပါတယ်
။ Ele aqui encontra um cenário de escravidão, porque a fazenda era uma fazenda.
ဒီစိုက်ပျိုးချံမှာကျွန်းတွေအလုပ်လုပ်နေတာကိုသူတွေ့ခဲ့တာပါ။အဲ့ဒီချိန်ကဒီမှာတကြားတွေအရက်တွေကိုနောက်ဘက်မှာဆက်နဲ့ထုတ်လုပ်ပေမဲ့စိုက်ပျိုးရေးအတွက်ကျွန်းတွေကိုခိုင်းနေတုံးဖြစ်ပါတယ်
။ကလေးငယ်တွေအပါအဝင်ကျွန်းဖြစ်ခိုင်းစေခံရသူတွေရိုက်နဲ့နှိပ်စက်ခံရတာအမျိုးသမီးတွေကိုကုန်ပစ္စည်းတွေလိုရောင်းချနေတာတွေကိုတွေ့ကြရတဲ့အခါမှာဒါဝင်တယောက်တော်တော်ကိုစိတ်မကောင်းဖြစ်ခဲ့ပါတယ်။ဒါကြောင့်သူဘရာဇီးနိုင်ငံကနေပြန်လည်ထွက်ခွာတဲ့နေ့ကဘရာဇီးကန်းကနေထွက်ခွာသွားပါပြီ။ကျွန်းတွေကိုသုံးတဲ့နိုင်ငံကိုနောက်ဘယ်တော့မှပြန်မလာဘူးလို့သူ့ရဲ့ဒဏ်ရာတွေထဲမှာရေးသားမှတ်တမ်းတင်ခဲ့ပါတယ်
။ Ele presencia maus tratos contra os escravos. isso marcou muito Darwin ele
sempre ကျွန်တော်ကိုမမျှမတခိုင်းနေတာဒါဝင်တွေ့ခဲ့တော့သူ့စိတ်ထဲမှာတော်တော်လေးစိတ်မကောင်းဖြစ်ခဲ့ပုံရပါတယ်အဲ့ဒီချိန်ကဗြိတိန်မှာကျွန်စနစ်မရှိတော့ပါဘူးကျွန်စနစ်ဖျက်သိမ်းရေးလူလားသူတယောက်အနေနဲ့ဘရာဇီးမှာကျွန်တွေကိုတွေ့ရတော့သူ့အတွက်သိတ်အံ့ဩစရာဖြစ်ခဲ့ပါတယ
် Rio de Janeiro ပြည်နယ်တလွှားဒါဝင်မြင်းစည်းသွားလာခဲ့တာမှာ Kate Frio အရက်က Campos Novo ဆိုတဲ့နေရာကိုလည်းသူ့ရောက်ခဲ့ပါတယ်ဒါဝင်တို့ခီးသွားအဖွဲ့ညအိမ်နားနေခဲ့တဲ့ဒီအဆောက်အဦကြီးအခုတော့ထိမ့်သိမ့်သူမရှိလို့ပြက်စီးယိုယွင်းနေပါတယ်။ဒါကြောင့်ဒီဒေသကတက္ကသိုလ်ကမူလအခြေအနေတိုင်းပြန်လည်ပြုပြင်ဖို့စီစဉ်ထားပါတယ်။လောလောဆယ်တော့ចောင်းတចောင်းကတိတ်ပန်ဆီယာမတယောက်နဲ့သူ့ရဲ့ចောင်းသူចောင်းသားတွေကသူတို့တက်နိုင်သလောက်ပြန်လည်ထိမ့်သိမ့်နေကြပါတယ်
။ Quando eu descobri que minha escola era um local onde um grande pesquisador
ကျွန်တော်တို့ចောင်းကတိတ်ပန်ပညာရှင်ကြီးတွားကြတဲ့နေရာမှာရှိနေတာဆိုတာသိခဲ့ရတဲ့အချိန်ကစပြီးဇီဝဗေဒပညာလူသားတွေစင်ကဲပြောင်းလဲဖြစ်စဉ်တရိတ်ဆန်နဲ့စင်ကဲပြောင်းလဲဖြစ်စဉ်တွေကိုကျွန်တော်လေ့လာသင်ယူမယ်ဆိုတဲ့စိတ်ဖြစ်ခဲ့ပါတယ်
။သိပ္ပံဆရာမခရစ်စတီနာကစိုက်ပျိုးရေးသိပ္ပံနဲ့ဆိုင်တဲ့ project တွေလုပ်ပြီးကျောင်းသူကျောင်းသားတွေတဘာဝကိုပို့ပြီးစိတ်ဝင်တစားလေ့လာသင်ယူလာအောင်လို့ကြိုးစားနေပါတယ်
။ Esse é o foco, entender o que é ciência, né, motivá-los
သိပ္ပံပညာဆိုတာဘာလဲဆိုတာနားလည်သဘောပေါက်အောင်လေ့လာနိုင်မယ့်နေရာဖြစ်ပါတယ်။တဘာဝလောကကြီးအကြောင်းသူတို့ကိုပို့ပြီးလေ့လာခြင်းစိတ်တွေဖြစ်လာအောင်မိကွန်းတွေထုတ်လာကြအောင်တွန်းအားပေးတဲ့နေရာဖြစ်ပါတယ်
။လူတွေအပါအဝင်သက်ရှိတွေရဲ့စင်ကဲပြောင်းလဲမှုဖြစ်စဉ်ကိုသိပ္ပံနည်းကြလေ့လာမှတ်တမ်းတင်ခဲ့တဲ့တဘာဝလောကပညာရှင်ကြီး Charles Darwin ဟာဘရာဇီးလ်နိုင်ငံ Rio de Janeiro ပြည်နယ်မှာ1832ခုနှစ်တုန်းကရက်ပေါင်း62ရက်ကြာအောင်လို့နေထိုင်သွားလာခဲ့တာပါ။ခီးစဉ်တစ်ချောင်းလုံးသူတွေ့ရှိလည်လာခဲ့တာတွေကိုမှတ်တမ်းတင်ရေးမှတ်ခဲ့ပါတယ်အခုနှစ်ပေါင်း200ကျော်သွားပြီဖြစ်ပေမဲ့သူရဲ့လည်လာတွေ့ရှိမှုတွေကဇီဝဗေဒပညာကိုစိတ်ဝင်စားသူတွေမျိုးဆက်သစ်တွေအတွက်အားကျအတူယူစရာအဖြစ်နဲ့သမိုင်းတွင်နေဆဲဖြစ်ပါတယ်ရှင်ကျွန်မဆွေမြတ်မောင်ပ
ါမဆွေမြတ်မောင်တင်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ် VOA ရဲ့ပေါ်ဒူနေမနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုကျွန်တော်တို့ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မနန်းလောင်ကပြောပြပါမယ်ခင်ဗျာ
။သတင်းမှာဖြတ်မှုဆွဲချက်နဲ့ပြည်တွင်းသတင်းထောက်29နဲ့ကာကွယ်ရေးလုပ်ငန်းဖက်ကလူပုဂ္ဂိုလ်20ကိုရုရှားကအင်အားနဲ့မှပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်လိုက်ပါတယ်။ခုစီထဲမှာပါတဲ့ပြည်တွင်းသတင်းထောက်တွေဟာယူကရိန်းနဲ့ဒေါမတ်စ်ကဖြတ်တွေအပါအဝင်သတင်းသူသတင်းမှားတွေကိုတမင်ရွယ်ချက်နဲ့တပတ်တပ်ဖြတ်နေတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖက်လိုက်မှုရှိတဲ့လေလာဆန်းစစ်ချက်တွေနဲ့ရာဆိုဘိုဘီယာလို့ခေါ်တဲ့ရုရှားရဲ့ပေါ်ကြောက်စိတ်တွေဝင်လာအောင်ပြစ်တရှာလူမှုအတိုင်းအဝန်တွေလုပ်ကိုင်နေကြတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။မလေးရှားစင်ကာပူနယူးဇီလန်ဗြိတိန်တို့ပါဝင်တဲ့တပ်သား52နှစ်ရှိအပြန်အလှန်ထောက်ပံ့ကူညီရေးငန်းနိုင်ငံကာကွယ်ရေးသဘောတူညီချက် FPTA ကိုတူးချက်ပြီးတော့စွန့်အင်မြင့်နေဖို့ဆောင်ရွက်မဲ့အကြောင်းဗြိတိန်နဲ့ဒနတဟာယအဖွဲ့ဝင်အာရှ၄နိုင်ငံတို့ကကြေညာပါတယ်စာချုပ်အရ FPTA အဖွဲ့ဝင်တွေအနေနဲ့လက်နက်ကင်တက်ခိုက်မှုချင်းချောက်မှုတွေအဖြစ်ပြက်တွေရှိလာရင်အဖွဲ့ဝင်အချင်းချင်းညှိနှိုင်းဆောင်ရွက်ရေးတိချသမမဟုတ်လဲပူတွဲဘလို့ရဲယူဆောင်ရမလဲဆိုတာကိုညှိနှိုင်းဆုံးမြတ်ကြရေးဖြစ်ပါတယ်။စီအရဝင်ရောက်ဆက်ဖက်ရေးအတွက်တော့တိကျတဲ့တာဝန်ခံမှုမရှိပါဘူး။မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကမြန်မာနိုင်ငံကကလေးသင်ငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးတာတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာပြည်သူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြကမြေစာပင်တွေဖြစ်နေကြရတယ်လို့လဲ Losing a Generation ကြာဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အစင်ခန်းစားမအထူးကိုယ်စားလှယ် Tom Andrews ကဖော်ပြထားပါတယ်။ဒီမိုကရေစီပြန်လည်ဖော်ဆောင်မှုမရှိဘဲနဲ့သူတို့အတွက်ပြည်လဲတဲ့အခြေအနေတစ်ခုဖြစ်နေမပေးနိုင်ဘူးဆိုရင်တော့မြန်မာကလေးငယ်တွေဟာကြာဆုံးတဲ့မျိုးဆက်တစ်ခုဖြစ်သွားလိမ့်မယ်လို့လဲအစင်ခန်းစားမပြောထားပါတယ
်။တရင်ချင်းကျုပ်တွေကိုတော့နန်းလောင်ကပြောပြသွားတာပါ။ကျွန်တော်တို့ဒီကနေ့စီစဉ်ကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရမှုအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွနဲ့ဒရက်စမစ်တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဗော်ဒူးနေမနက်ဖက်တန်လွင့်စီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ။ VOA ကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သူအပေါင်းလည်းဘေးရန်တွေဝေးကွာကြပါစေ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.